ခုနှစ်ဇန်နဝါရီလ9ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ Line meter 1925 32နဲ့ Line meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါရှင်ရပ်ဆိုင်ထားတဲ့အမေရိကန်အစိုးရလုပ်ငန်းတွေပြန်စနိုင်အောင်လို့ယာယီအသုံးစိတ်တွေကိုခွဲပြီးအတည်ပြုနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေစူးစမ်းနေပါတယ်ကဘောနိုင်ငံမှာအာနာသိမ့်ဖို့စူးစမ်းတဲ့စစ်တပ်အရာရှိ9ယောက်ထဲက4ယောက်ကိုဖမ်းဆီးလိုက်ပြီလို့အစိုးရပြောခွင့်ရသူကပြောပါတယ်ဒီလိုနောက်ဆက်ရသတင်းတွေကိုကိုရန်နိုင်တဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့တိုက်ခိုက်မှုခံရပြီးတဲ့နောက်ပိုင်းမှာရခိုင်ပြည်နယ်ရဲ့အခြေအနေပါဝင်နိုင်ငံရဲ့လုံခြုံရေးနိုင်ငံတကာဆက်ဆံရေးတွေနဲ့ပတ်သက်ပြီးရောနိုင်ငံတော်သမ္မတနဲ့အစိုးရအကြီးအကဲတွေတက်မတော်ကာကွယ်ဦးစီးချုပ်အပါဝင်စစ်ဘက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြတဲ့အကြောင်းနဲ့အတူလွတ်လပ်ရေးနေ့လို့အချိန်အခါမှာရခိုင်မှာအလစ်အငိုက်အတိုက်ခံရတဲ့ရဲလုံခြုံရေးကင်းစခန်းတွေရဲ့အနေအထားနဲ့ပတ်သက်ပြီးတော့ဒီရခိုင်ကိုရောက်ရှိနေတဲ့ VOA သတင်းတောက်ရဲ့ပြောဆိုချက်ကတော
့ဘဝရှိသူတွေပြောတဲ့စကားမှာမကြာခဏထည့်ပြောတာကတော့ AA ဖွဲ့ကအာစမတန်သားလုံးနဲ့အင်အားနဲ့လာတိုက်တယ်
ဆက်သွယ်မေးမြန်းချက်နဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ရခိုင်ဒီမြန်မာနိုင်ငံဘက်ကိုဝင်လာတဲ့မုံတိုင်းရဲ့အကြောင်းကိုလည်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်အစိုးရလုပ်ငန်းတော်တော်များများရဆိုင်ထားတာဒီကနေ့တနင်္လာနေ့မှာ18ရက်ရှိသွားပါပြီ။ရထားရတဲ့အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်အောင်လို့ယာယီအသုံးစိတ်ဥပဒေကြမ်းတွေကိုမဲခွဲအတည်ပြုနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေပြင်ဆင်နေကြပါရယ်။အသုံးစိတ်တွေကိုတီးကြားစီခွဲပြီးတော့ဒီတစ်ပတ်ထဲမဲခွဲမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားထားပါရယ်။ဗန္ဓာရေးဌာနနဲ့အကောက်ခွန်ဌာနလုပ်ငန်းတွေပြန်လည်လည်ပတ်နိုင်အောင်ဦးစားပေးလုပ်သွားမယ်လို့သူကပြောပါရယ်။နိုင်ငံတွေကိုတရားမဝင်နိုင်ငံပြောင်းလာသူတွေဝင်မလာနိုင်အောင်လို့မက္ကဆီကိုနဲ့နယ်စပ်တခြားဒဏ္ဍာရီကာဖို့အသုံးစိတ်ဒေါ်လာ5ဘီလီယံမပေးရင်ယာယီအသုံးစိတ်ကိုလက်မှတ်ထိုးအတည်ပြုမှာမဟုတ်ဘူးလို့သမ္မတထရမ့်ကတော့ပြောထားပါရယ်။သူတောင်းနေတဲ့ဒဏ္ဍာရီကာစီလွှတ်တော်ကအတည်မပြုရင်တရားအောင်ဆောင်နိုင်ဖို့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာဖို့အထူးစဉ်းစားနေတယ်လို့သမ္မတကတနင်္ဂနွေနေ့ကသတင်းတောက်တွေကိုပြောခဲ့ပါတယ်။တတိုင်းကာရဲကိစ္စကအကုန်ကြများလွန်ပြီးတော့ထိရောက်မှာမဟုတ်ဘူးလို့ဒီမိုကရက်အမတ်တွေကပြောပြီးသမ္မတရဲ့တောင်းဆိုမှုတွေကိုပယ်ချပါတယ်။အစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်ထားတဲ့အတွက်တိမ့်နဲ့ချီတဲ့ဝန်ထမ်းတွေလစာမဲ့ခွင့်ယူထားရတယ်လို့မဖြစ်မနေအလုံးလုံးနေရတဲ့ဝန်ထမ်းတွေကလည်းဘယ်တော့လစာရမယ်ဆိုတာမရေမယာဖြစ်နေတာပါ။သမ္မတကတော့မူရစေဝါတွေအကြမ်းဖက်သမားတွေနဲ့ရာဇဝတ်ဂိုင်းတွေနေဆက်ဖြတ်ဝင်မလာနိုင်အောင်လို့တတိုင်းဆောက်ဖို့အတွက်ဝမ်တာစွာနဲ့လစာမယူခြင်းနဲ့ဝန်ထမ်းတွေအများကြီးရှိတယ်လို့ပြောကြားခဲ့ပါတယ်
။အမေရိကန်ရဲ့မဟာမိတ်ကတိုက်ခိုက်ရေးသမားတွေကိုတူရကီတပ်ဖွဲ့တွေကပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်အောင်အမေရိကန်အစိုးရကကြိုးပမ်းတဲ့အနေနဲ့အမေရိကန်မျိုးသားလုံခြုံရေးချန်ပီယံဂျွန်ဘောလ်တန်ဟာတူရကီအစိုးရထိပ်တန်းတောင်းဝန်ရှိသူတွေနဲ့ဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်။ ISD ကိုတိုက်တဲ့နေရာမှာကူညီပေးနေတဲ့ကတ်တိုက်ခိုက်ရေးသမားတွေကိုအကာအကွယ်ပေးဖို့ကစီးရီးယားကနေအမေရိကန်တပ်ဖွဲ့ဝင်နဲ့ထောင်ပြန်ရုပ်သိမ်းဖို့အတွက်အခြေခံလိုအပ်ချက်တွေတည်းကတစ်ခုဖြစ်တယ်လို့မစ္စတာဘောလ်တန်ကပြောကြားပြီးတရားကြားမှာအခုလိုသူကတူရကီနိုင်ငံကိုသွားရောက်တာဖြစ်ပါတယ်။ကျွန်တော်တို့တက်တဲ့နေရာမဖြစ်အောင်တူရကီအနေနဲ့အနေဆုံးတော့အမေရိကန်ရဲ့သဘောတူညီမှုမရဘဲပေါ်ပူပေါင်းဆောင်ရွက်မှုမရှိဘဲနဲ့စီးရီးယားတိုက်ခိုက်တာတွေလှုပ်ဆောင်လာမယ်လို့မထင်ကြောင်းဒါပြင်သူတို့နဲ့အတူတိုက်နေတဲ့စီးရီးယားတိုက်ခံတပ်ဖွဲ့တွေအနေမကြောက်ဆရာဘူးဆိုတဲ့သမ္မတရဲ့သတ်မှတ်ချက်ကိုလည်းလှုပ်ဆောင်နိုင်မယ်လို့ထင်တယ်ဆိုပြီးတော့အမေရိကန်မျိုးသားလုံခြုံရေးအချံပေးဂျွန်ဘောလ်တန်ကပြောပါတယ်တူရကီကတော့ဒီ YPG လို့ခေါ်တဲ့စီးရီးယားကကတ်တိုက်ခိုက်ရေးသမားတွေဟာတူရကီအရှေ့တောင်ပိုင်းမှာဆယ်စုနှစ်ပေါင်းများစွာသဘုံထနေတဲ့ကတ်အဖွဲ့ PKK နဲ့ဆက်နွယ်မှုရှိတယ်ဆိုပြီးတော့တူရကီဘက်ကသတ်မှတ်ထားတာဖြစ်ပါတယ်။ဆီးရီးယားကနေအမေရိကန်တပ်တွေပြန်ရုပ်ဖို့အချိန်သတ်မှတ်ထားခြင်းမရှိပေမဲ့ချက်ချင်းတော့ပြန်ရုပ်သိမ်းသွားမှာမဟုတ်ဘူးလို့မစ္စတာဘောလ်တန်ကပြောပါတယ်ခင်ဗျာ။
ဗင်နီဇွေးလားနိုင်ငံမှာသမ္မတနီကိုလတ်စ်မဒူရိုဒုတိယအကြိမ်6နှစ်သမ္မတရာထူးတက်တန်းယူရာကိုဆန္ဒပြတဲ့အနေနဲ့တရားရုံးချုပ်တရားသူကြီးတယောက်အမေရိကန်ကိုထွက်ပြေးခေါ်လွန်ခဲ့ပါတယ်။ဇန်နဝါရီလ10ရက်နေ့ကျရင်သမ္မတမဒူရိုကြမ်းကြိတ်မှာဖြစ်ပါတယ်။မဒူရိုအစိုးရကိုဆန္ဒပြတဲ့အနေနဲ့ဗင်နီဇွေးလားနိုင်ငံကနေထွက်လာဖို့ဆုံးဖြတ်တာဖြစ်တယ်လို့တရားသူကြီးခရစ်စတန်တိုင်ရွန်ဇာပါကမိုင်ယာမီအခြေစိုက် EVTV ရုပ်သံနဲ့တီးတက်မင်းမြန်ကမှပြောကြားခဲ့ပါတယ်။မဒူရိုပြန်နိုင်တဲ့ရွေးကောက်ပွဲဟာလွတ်လပ်မှုမရှိသလိုမျက်မျက်တတရှင်ပြိုင်တဲ့ရွေးကောက်ပွဲမဟုတ်တဲ့အတွက်ဒုတိယအကြိမ်သမ္မတမဖြစ်သင့်ဘူးလို့တရားသူကြီးဇာပါကပြောပါရယ်။ဗင်နီဇွေးလားနိုင်ငံရဲ့တရားရုံးချုပ်ဟာလည်းသမ္မတရဲ့ဩဇာခံရတဲ့အတွက်တရားမဝင်ဘူးလို့ပြောပါရယ်။တချို့ကိစ္စတွေမှာဘယ်လိုဆုံးဖြတ်ရမယ်ဆိုတာကိုသမ္မတမဒူရိုကညွှန်ကြားတယ်လို့သူကဆိုပါရယ်။ သူနဲ့သူ့မိသားစုနိုင်ငံတွေကနေဘေးကင်းကင်းထွက်မလာနိုင်သေးတဲ့အတွက်အရင်တုန်းကခုလိုဝေဖန်မှုတွေမလုပ်ခဲ့တာလို့လည်းပြောပါတယ်။ Venezuela တရားရုံးချုပ်ကလည်းဇာပါကိုအောက်ရုံးတရားသူကြီးတယောက်လို့ပြောကြားပြီးတော့ American ကိုဗက်ပြန်းခေါ်လုံသွားတယ်လို့အတည်ပြုပါတယ်။သူနဲ့တရုံထဲမှာအလုပ်လုပ်တဲ့အမျိုးသမီးတွေကိုလိမ်ပိုင်းစော်ကားတယ်ဆိုတဲ့ဆွဆွဲမှုတွေကြောင့်ထွက်ပြေးသွားတာလို့ဖော်ပြပြောဆိုခဲ့ပါတယ်။
ကမ္ဘောနိုင်ငံမှာတင်လာနေစောပိုင်းကအာဏာသိမ်းမှုကြိုးပမ်းခဲ့တဲ့စစ်တပ်အရာရှိတွေကတယောက်ကလွဲပြီးတော့ channel တွေအားလုံးကိုဖမ်းဆီးလိုက်ပြီဖြစ်တယ်လို့ကမ္ဘောအစိုးရကဆိုရပြောခွင့်ရကပြောကြားလိုက်ပါတယ်စစ်အရာရှိ၄ယောက်ကိုဖမ်းဆီးလိုက်ပြီးတော့တယောက်ကတော့ထွက်ပြေးနေတော့မှဖြစ်တယ်လို့ကမ္ဘောအစိုးရပြောခွင့်ရ Guy Bertrand Mapengu ကပြောပါတယ်အဲ့ဒီစစ်အရာရှိတွေဟာမြို့တော် Liberalville မှာရှိတဲ့ကမ္ဘောအစိုးရပိုင်းရေဒီယိုအသံလွှင့်ရုံကိုတင်ယူခဲ့ကြပြီးတော့အမျိုးသားပြန်လည်တည်ဆောက်ရေးကောင်စီကိုတည်ထောင်သွားခြင်းလည်းလို့ကြေညာခဲ့ပါတယ်။မော်ရိုကိုနိုင်ငံကဆေးရုံမှာဆေးကုသမှုခံယူနေတဲ့သမရအလီဘွန်ဂိုဟာမော်ရိုကိုဆေးရုံကနေတဆင့်တိုင်းပြည်ကိုရေဒီယိုကနေမိန့်ခွန်းပြောကြားစဉ်အတွင်းမှာသမရအနေနဲ့ဒီတာဝန်တွေကိုဆက်လက်ထမ်းဆောင်နိုင်ပါမလားဆိုပြီးတော့သူတို့အနေနဲ့ပို့ပြီးတော့တန်ကြားရှိခဲ့ကြတယ်လို့အာနာသိန်းအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ကယ်လီအွန်ဒိုအိုဘီယန်ကပြောပါတယ်။မကြသေးခင်ကလေဖြတ်ဝေနာခံစားခဲ့ရတဲ့မော်ရိုကိုသမရဟာယောဂါတက်တာပျောက်ကင်းလာနေပြီဖြစ်ပေမဲ့အခုအခါမှာမော်ရိုကိုနိုင်ငံမှာပဲဆက်ပြီးတော့ရှိနေသေးတာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1183ညလိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီနေ့လာနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။ထိုင်းနိုင်ငံမှာခီးတထောင်နာပြီးဩစတြေးလျနိုင်ငံကိုထွက်ပြေးခိုလုံဖို့ကြိုးစားတဲ့ဆာဒီအာရေဗျားလူမျိုးအမျိုးသမီးငယ်ကိုအတင်းအကျပ်ဆာဒီအာရေဗျားနိုင်ငံကိုပြန်ပို့မှာမဟုတ်ဘူးလို့ထိုင်းရုံလူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။အသက်18နှစ်အရွယ်ရာဖာမိုဟာမက်အယ်ခနူးဆိုတဲ့အမျိုးသမီးငယ်ဟာမိသားစုနဲ့အတူအပန်းဖြေခရီးထွက်နေစဉ်ကူဝိတ်နိုင်ငံကနေပြီးတော့စနေနေ့ညတုန်းကဘန်ကောက်မြို့ကသုဝနဘူမိလေးစိတ်ကိုရောက်လာတာဖြစ်ပါတယ်။လေးစိတ်ဟိုတယ်ဂန်းထဲမှာအပြင်လူတွေမဝင်နိုင်အောင်အတားအဆီးတွေလုပ်ပြီးတော့ပုံခုနေတဲ့အဲ့ဒီမိန်းကလေးကသူ့ကိုကုလသမဂ္ဂတာဝန်ရှိသူတယောက်ရောက်နေပေးတွေ့ဖို့ Twitter လူမှုကွန်ရက်ကနေအချိန်ချင်းရုပ်သံတွေတွင်ပြီးတော့တောင်းဆိုခဲ့ပါတယ်။ရာဖာခနူးကိုကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ခွင့်ပေးမယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့အကြီးအကဲဘုံမူဆူရကီရဲ့ hack brand ကဒီကနေ့တင်းလာနေမှာပြောကြပါတယ်။ Rafa Khanumi ကသူ့ရဲ့မိသားစုဟာတင်းကျပ်လွန်ပြီးတော့ဇပင်ညှက်မိတဲ့အတွက်သူ6လကြာအခန်းထဲမှာပိတ်ထားခံရကြောင်းသူ့ကိုဆော်ဒီကိုပြန်ပို့ရင်ထောင်ကနေလွတ်တာနဲ့သူတက်ခံရမှာတရားရဂိုင်းနှုံးသေးစားကြောင်း Twitter ပေါ်မှာပြောကြားခဲ့ပါတယ်။သူစီမှာခီးသွွားလာခွင့်အထောက်အထားဆောင်ရွက်စာတမ်းမရှိသလိုငွေကြေးလည်းမပါတဲ့အတွက်ထိုင်းအာဏာပိုင်တွေကထိုင်းနိုင်ငံတဲကိုဝင်ခွင့်ညှဉ်းဆန်ခဲ့ပါတယ်။ Khanumi ကတော့သူ့ရဲ့ passport ကိုဆာဒီနဲ့ကူဝိတ်တာဝန်ရှိသူတွေကသူ့ထိုင်းကိုရောက်လာချိန်မှာတိမ့်စီသွားတယ်လို့ပြောပါတယ
်။ကုန်သွယ်ကုန်အပြန်အလှန်ကောက်ခံရေးကိစ္စတင်ပါနေတဲ့ American နဲ့တရုတ်နိုင်ငံကြားဖြစ်လည်မှုရာရေးနှစ်နိုင်ငံကကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်တွေ Beijing မြို့တော်မှာဒီကနေ့စတင်ဆွေးနွေးနေကြပါတယ်။နောက်ရကြဆွေးနွေးပွဲကနေရလကောင်ထွက်ပေါ်လာမယ်လို့နှစ်ဖက်စလုံးကအကောင်းမြင်ပြောကြားခဲ့ကြပါတယ်။တရုတ်နဲ့သဘောတူညီချက်တစ်ခုရမယ်လို့ထင်ကြောင်းသမ္မတဒေါနယ်ထရန့်ကပြီးခဲ့တဲ့သတင်းဘက်ကပြောကြားခဲ့သလိုတရုတ်နိုင်ငံဂျာယီဌာနပြောခွင့်ရလူခန်းကလည်းအပြုသဘောဆောင်ပြီးအလုပ်ဖြစ်တဲ့ဆွေးနွေးမှုတွေဖြစ်လိမ့်မယ်လို့ပြောကြားခဲ့ပါတယ်ဒေါ်လာ150ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာသမ္မတထရမ့်ကပြီးခဲ့တဲ့နှစ်က25ရာခိုင်နှုန်းသွင်းကုန်ခွန်တိုးကောက်ခဲ့ပါတယ်တရုတ်ဘက်ကလည်းတုံ့ပြန်တဲ့အနေနဲ့ဒေါ်လာ100ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်မှာသွင်းကုန်ခွန်တွေကောက်ခဲ့ပါတယ်ကုလကုံတွေဆိုင်ရာတင်းမာမှုကိုညီနိုင်ဖြည့်ရှင်းဖို့အတွက်ဇန်နဝါရီ1ရက်နေ့ကနေရပ်ပေါင်း90ကြာသွင်းကုန်ခွန်တွေတိုးမြှင့်ကောက်ခတ်မှုတွေစိုင်းထားဖို့အမေရိကန်သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့သဘောတူခဲ့ကြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့မှာတင်းငွေတွေကကျင်းပတဲ့86ကြိမ်မြောက် Golden Globes ဆုပေးပွဲမှာအကောင်းဆုံးဒရာမာရုပ်ရှင်ဇာတ်ကားဆုကို Bohemian Rhapsody ရုပ်ရှင်ကရရှိသွားပါတယ်။1980ပြည့်နှစ်ပိုင်းတွေကစလို့ဒီကနေ့အထိနာမည်ကျော်တဲ့ Britain Rock တိတ်ဂီတာအဖွဲ့ Queen အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ်။ဒရာမာရုပ်ရှင်ကားအတွက်အကောင်းဆုံးမင်းသားဆုကလည်း Queen ဂီတာအဖွဲ့ရဲ့ပင်နိုင်အဆိုတော် Freddie Mercury လို့တရုတ်ဆောင်တဲ့ Rami Malek ကရရှိပါတယ်။အကောင်းဆုံးမင်းသမီးဆုကိုတော့ The Wife ရုပ်ရှင်ကားမှတရုတ်ဆောင်တဲ့ Glenn Close ကရရှိသွားပါတယ်။မင်းသား Bradley Cooper နဲ့အဆိုတော် Lady Gaga တရုတ်ဆောင်တဲ့ A Star Is Born ရုပ်ရှင်ကအကောင်းဆုံးမင်းသားမင်းသမီးဒါရိုက်တာဇာတ်ကားဆုတွေရမယ်လို့ခန့်မှန်းချက်တွေထွက်ခဲ့ပေမဲ့မရခဲ့ပါဘူး။ဟာတဒါမှမဟုတ်ဂီတအသားပေး Musical Film အတွက်အကောင်းဆုံးရုပ်ရှင်ဆုကိုတော့ Green Book ရုပ်ရှင်ကရရှိပါတယ်။ American မှာဒီလူပြူလူမဲခွဲခြားတဲ့ 1960ပြည်နှစ်ပိုင်းကအခြေအနေကိုကြော်ရွတ်ခံပြီးတော့တောင်ပိုင်းမြို့တွေကိုလှည့်လည်ဖျော်ဖြေတဲ့ African American ဆန္ဒဆရာတယောက်နဲ့သူ့ရဲ့လူပြူရင်မောင်းတို့အကြောင်းရိုက်ကူးတဲ့ရုပ်ရှင်ဖြစ်ပါတယ်အာရှတရုတ်ဆောင်တွေအဓိကတရုတ်ဆောင်နဲ့ဒီ Crazy Rich Asians ရုပ်ရှင်ကဒီကဏ္ဍမှာစကားတင်ရွေးခံခဲ့ရပေမဲ့ဆုမရခဲ့ပါဘူး Golden Globes အဓိကဇာတ်ဆောင်မင်းသမီးဆုတွေအတွက်စကားတင်ရွေးခံရသူတွေထဲမှာတော့ Crazy Rich Asians ရုပ်ရှင်တွေကမင်းသမီး Constance Wu ပါဝင်ခဲ့ပြီးတော့ဒါဟာ44နှစ်အတွင်းမှာပထမဆုံးအာရှအမျိုးသမီးတစ်ယောက်စကားတင်ရွေးခံခဲ့ရတာလည်းဖြစ်ပါတယ်2019 Golden Globes ရွှေကမ္ဘာလုံးဆုမှာအကောင်းဆုံး Director ဆုကိုတော့ Roma ရုပ်ရှင်ကိုရိုက်ကူးတဲ့Alfonso Cuarón ကရရှိပါတယ်ဟောလိဝုဒ်ရုပ်ရှင်လောကမှာလူပြူတွေသာလွှမ်းမိုးနေတာမျိုးမဟုတ်ပဲလူမျိုးအသားအရောင်မျိုးစုံပို့ပြီးတော့နေရာပို့ရလာဖို့နဲ့တရုတ်ဆောင်အမျိုးသမီးတွေကလည်းတရုတ်ဆောင်အမျိုးသားတွေတန်းတူပို့ပြီးတော့အတိအမှတ်ပြုခံရရေးအတွက်ဆူရရှိသူတချို့ကဒီဆုလက်ခံမင်ကွန်းမှာထည့်သွင်းပြောကြားတိုက်တွန်းကြပါတယ်
အရစောအမျိုးပြည်ထောင်စုယူအီနိုင်ငံမှာဒီကနေ့ချင်းပါတဲ့အာရှဖလားဘောလုံးဝင်မှာတော့တရုတ်အသင်းအနိုင်ရသွားပါတယ်တရုတ်နဲ့ကာဂျစ္စတန်အသင်းတို့ဒီကနေ့ကစားခဲ့ကြပြီးတော့တရုတ်အသင်းဟာနောက်ကနေလိုက်ကစားပြီးမှနောက်ဆုံးမှာ2ဂိုးတကူနဲ့နိုင်သွားတော့ပါအခုလောလောဆယ်မှာတော့ထောင်ကိုရီးယားနဲ့ဖိလစ်ပိုင်တို့ကစားနေကြပြီးတော့ဒုတိယပိုင်း53မိနစ်ရောက်တဲ့အထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ကြပဲဂိုးမရှိသေးကြနေပါတယ်ခင်ဗျာ
မဆုမြတ်မွန်နဲ့ကိုရနိုင်တို့ကနောက်ဆုံးရသတင်းတွေကိုကြီးညာသွားတာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တက်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်ရခိုင်မြောက်ပိုင်းကရဲကင်းစခန်းတွေကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုခံရပြီးတဲ့နောက်မှာတော့ရခိုင်ပြည်နယ်ရဲ့အခြေအနေအပါအဝင်နိုင်ငံရဲ့လုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးတွေနဲ့ပတ်သက်လို့နိုင်ငံတော်သမ္မတအပါအဝင်အစိုးရအကြီးအကဲတွေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ပါဝင်တဲ့စစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုနှိမ်နှင်းစစ်ဆင်မှုနိုင်ငံတော်သမ္မတရုံးကနေစစ်ဖက်ကိုညွှန်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရကပြောပါတယ်အကြောင်းစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မေခသတင်းပေးပို့ထားပါတယ
်နိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်မြောက်ပိုင်းမှာရဲကင်းစခန်းတွေကိုအေးအေးလက်နက်ကိုင်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ရခိုင်ပြည်နယ်လုံခြုံရေးနဲ့ပတ်သက်လို့အတော်လေးမေးခွန်းထုတ်ဆရာဖြစ်ခဲ့ပါတယ်စစ်စင်ရေးတွေရှိနေတဲ့ကြားမှာပဲအခုလိုလုံခြုံရေးရဲစခန်းတွေတိုက်ခိုက်ခံရတာဟာထောက်လန်းရေးအားနည်းချက်လုံခြုံရေးအားနည်းချက်တွေကြောင့်ဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်အခြေအနေအပါအဝင်ပြည်ရင်းလုံခြုံရေးကိစ္စတွေနဲ့ပတ်သက်လို့သမ္မတအပါအဝင်အစိုးရအကြီးအကဲတွေနဲ့တက်မတော်ခေါင်းဆောင်တွေဒီကနေ့အစည်းအဝေးပြုလုပ်ခဲ့ပါတယ်။အပြုသဘောဆောင်ဆွေးနွေးခဲ့ကြပြီးသုံးသပ်ပြင်ဆင်မှုတွေလည်းလုပ်ခဲ့တယ်လို့သမ္မတရုံးပြောခွင့်ရှိသူဦးစောထေကနေပြည်တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။
အဓိကကတော့ကျွန်တော်တို့ဒီနေ့ကရခိုင်ကိစ္စတခုနဲ့ဆွေးနွေးတာမဟုတ်ဘူး။နံပါတ်1နိုင်ငံကရေးရကိစ္စတွေဆွေးနွေးတယ်။နံပါတ်2ကျွန်တော်တို့ပြည်တွင်းလုံခြုံရေးကိစ္စတွေဆွေးနွေးတယ်။နံပါတ်3ကကျွန်တော်တို့တက်မတော်ကနေပြီးတော့ဒီဇင်ဘာလ27ရက်နေ့မှာတပတ်သက်ဒီကရဆက်ရေးချိန်ညာလိုက်တယ်။ချိန်ညာပြီးတဲ့နောက်ပိုင်းမှာဒီနယ်ဒီမှာပေါ့နော်ဘလို့အခြေအနေတွေရှိတယ်ဆိုတာဒါကြီးဆွေးနွေးတယ်။နောက်ဆုံးချက်ကတော့ခုရခိုင်ပြည်နယ်နောက်ဆုံးဖြစ်စဉ်အပြင်အာစာအကြံဖက်တိုက်ခိုက်နိုင်မှုအလားအလာအဲ့ဒါတွေလည်းပါပါတယ်။အားလုံးပေါင်းကျွန်တော်5ခုလောက်အရှုံး5ခုလောက်ဆွေးနွေးတယ်။ဆွေးနွေးတော့ပါမှာတမရဟောတိုင်းမင်းတော်ဟိုတက်ချုပ်တူချုပ်ပေါ့နော်စသည်ပြီးအကုန်လုံးအပြည့်သဘောနဲ့အဆောင်နဲ့ဆွေးနွေးခဲ့တယ်ပေါ့နော်ဟိုပြန်ပြီးတော့သုံးသပ်ပြီးတော့ဒီထက်ပိုကောင်းမအောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာကြီးလဲကျွန်တော်တို့ဟိုလူကြီးတွေညှိပါလေ
အစည်းအဝေးကိုနိုင်ငံတော်တမရနိုင်ငံတော်အတိုင်းမင်းကန်ပုတ်ကိုဒုတမရတွေလှွတ်တော်ဥက္ကဋ္ဌတွေကာကွယ်ရေးဦးစီးချုပ်ဒုကာကွယ်ရေးဦးစီးချုပ်နေဆက်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနိုင်ငံတကာအတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးရင်းနှီးမြှုပ်နှံမှုနဲ့အပြည်ပြည်ဆိုင်ရာစီးပွားဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌတို့အပြင်တက်မတော်စစ်ဖက်ရေးရာလုံခြုံရေးအရာရှိချုပ်တို့တက်ရောက်ခဲ့ကြပါတယ်။ဖွဲ့စည်းပုံအရာနိုင်ငံတော်လုံခြုံရေးဆိုင်ရာအခြေအနေတွေပေါ်လာရင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံခေါ်ယူဖို့ဆိုတာပါဝင်ပေမဲ့ NLD အစိုးရလက်ထက်မှာတော့လုံခြုံရေးကိစ္စတွေကြုံလာတိုင်းကာလုံအမည်နဲ့ခေါ်ယူတာမျိုးမဟုတ်ပဲအစိုးရအကြီးအကဲပါဝင်မှုအရေးအတွက်တိုးပြီးအမျိုးသားလုံခြုံရေးဆိုင်ရာအစည်းအဝေးခေါင်းစဉ်တက်ခေါ်ယူလို့ရှိပါတယ်။အေးလက်နက်ကင်အဖွဲ့တွေကိုစစ်စင်နှိမ်နှင်းဖို့တမရယုံကလည်းမြန်မာစစ်တပ်ဘက်ကိုညွန်ကြားထားပြီးဖြစ်တယ်လို့တမရယုံပြောခွင့်ရှိသူကဆိုပါတယ
်ကျွန်တော်တို့အဲ့ဒါတော့တိတိကျကျတော့ကျွန်တော်တို့တပ်မတော်နဲ့လည်းပြောထားတယ်တောင်းကျမ်းသူနေနေစစ်စင်ရေးကျွန်တော်တို့လုပ်ဖို့ပြောထားပြီးသားဖြစ်ပါတယ်အဲ့အတွက်လည်းကျွန်တော်တို့တပ်မတော်ကိုညွန်ကြားထားတာကတောင်းကျမ်းသူနေနေစစ်စင်ရေးကိုထိရောက်စွာဆောင်ရွက်ဖို့ကျွန်တော်တို့တမရယုံနေနဲ့ညွန်ကြားထားပြီးဖြစ်ပါတယ်လို့အဲ့ဒါလေးပြောခြင်းတယ်
တ
တတဘောလေးဆောင်လာဘာဆောင်လာတော့ကျွန်တော်အစိုးရနဲ့တမ်းလို့တတဘောလေးရှိတယ်အခုငင်းချိုင်းဖြစ်စဉ်နဲ့ပတ်သက်လို့လည်းကျွန်တော်ညှိနှိုင်းဆောင်ရွက်မှုတွေလုပ်တယ်အလားတူရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့လည်းကျွန်တော်ညှိနှိုင်းပြီးတော့လှုပ်ဆောင်နေတာဖြစ်တယ
်ပြီးခဲ့တဲ့ဇန်နဝါရီလ၄ရက်နေ့ကရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်အတွင်းမှာရှိတဲ့ကျောင်းတောင်ငမင်းပေါ်ဂုံပြည်နယ်ခတိလရဲကင်းတွေကိုရခိုင်တပ်မတော်ကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်73ဦးသေဆုံးခဲ့ရပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်။လက်တလောအခြေအနေတွေနဲ့ပတ်သက်လို့တရုတ်အစိုးရကတော့မြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးနဲ့ပြန်လည်တင့်မြန်ရေးဆွေးနွေးမှုတွေကိုထောက်ခံအားပေးပေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုတော့ပြင်းပြင်းထန်ထန်ဆန့်ကျင်ရှုတ်ချတဲ့အကြောင်းဒီကနေ့တရုတ်နိုင်ငံသားရေးသတင်းဌာနဘက်ကထုတ်ပြန်ထားပါတယ်။သဆိုင်ရာအဖွဲ့အစည်းတွေအနေနဲ့ထိတ်တန့်ရင်ဆိုင်မှုတွေမဖြစ်အောင်ထိမ့်သိမ်းဆောင်ရွက်ကြဖို့နဲ့မတူကွဲပြားမှုတွေကိုငြိမ်းချမ်းတဲ့နည်းနဲ့ပြေလည်အောင်ဖြေရှင်းကြဖို့ဒါမှသာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်အောင်မြအောင်လုပ်နိုင်လိမ့်မယ်ဆိုပြီးဒီကနေ့ဘေကျင်းမြို့တော်ကတရုတ်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်လူခန့်ကပြောဆိုထားပါတယ်ရှင်
မမေခသတင်းတင်ပို့ပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီရခိုင်ပြည်နယ်ကိုနိုင်ငံတော်တိုင်ပင်ခံရုံးရဲ့ဒုတိယဝန်ကြီးနဲ့အတူသတင်းရယူဖို့ရောက်ရှိနေတဲ့ကျမတို့ VOA သတင်းတော်ကိုဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးကြပါတယ်စစ်ရေးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းမှာစစ်စင်ရေးတွေကရှိနေချိန်မှာပဲလွတ်လပ်ရေးနေ့လိုမျိုးအရေးကြီးအချိန်ခါမှာတော့ရဲလုံခြုံရေးကင်းစခန်းတွေကိုအလစ်အငိုက်ဝင်အတိုက်ခံရတဲ့အနေအထားကစစ်တပ်ရဲ့ထောက်လှမ်းရေးသတင်းရယူနိုင်မှုအားနည်းခဲ့တာလားရဲတပ်ဖွဲ့ရဲ့လုံခြုံရေးအားနည်းမှုကြောင့်လားနောက်အခုလိုမျိုးအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ရဲ့ရဲကင်းစခန်းတွေကိုဝင်တိုက်ခဲ့တဲ့အပေါ်မှာဒေသခံတွေရဲ့အမြင်သုံးသပ်ချက်တွေကဘယ်လိုရှိပါသလဲဆိုတဲ့အပေါ်မှာ VOA သတင်းတောက်ရဲ့သုံးသပ်ချက်ပါဝင်တဲ့အမြင်သဘောထားတွေကိုသိနိုင်မှုရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ကျမတို့ရဲ့ VOA သတင်းတောက်ကိုကြကြောသိန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပြပါတယ်
ဟုတ်ကဲ့ပါဘူးထောက်လိုင်းအားနဲ့လူလာတော့မှုလုံးသေးမအားနဲ့လူလာဆိုတဲ့မိခွန်းရဲ့အဖြစ်အတိအကျကိုကျွန်တော်တို့သိကြရတာမျိုးတော့မဟုတ်ပါဘူးဒါပေမဲ့ဘဝရှိသူတွေပြောတဲ့အခါမှာမကြာခဏထက်ပြောတာကတော့အေအဖွဲ့ကအားအစမတန်တာလုံနဲ့အင်အားနဲ့လာတိုက်တယ်ကလက်နဲ့ကလည်းပဲတာလုံနဲ့လက်နဲ့အင်အားပေါ့လက်နဲ့ကြီးငယ်တွေကိုတုံးပြီးတော့တိုက်တယ်ဆိုပြီးတော့အဲ့ဒါကိုပြောတာကျွန်တော်တို့ကြားရပါတယ်အဲ့တော့ဒီလိုအင်အားအလုံးရှင်းနေလာတိုက်နိုင်တာကိုသူတင်ပြီးတော့လာတိထားသလားမျောလင့်ထားသလားဆိုတဲ့မျိုးကနေပတ်သက်ရင်ဒါလည်းအင်အားလုံးရှင်းနေလာနိုင်တယ်လို့မျောလင့်ထားရဲဆိုပြီးတော့အဲ့ဒီအတွက်လည်းတင်ဆင်ထားတယ်ဆိုပြီးတော့ရေမှုကျုပ်မြင့်တူကဖြေတာရှိပါတယ်ဒါတစ်ဖက်မှာလည်းပဲဒီ data တွင်းမှာလှုပ်ရှားနေတဲ့ဒါစစ်ကူတွေရှိတယ်ပြစ်ကူတွေရှိတယ်ပြင်ထားတာတွေရှိတယ်ဒါပေမဲ့လည်းလမ်းမှန်ဆက်သွယ်ရေးကဒီလောက်မလွယ်ကူလှတဲ့အတွက်အနောက်နေတာကြောင့်မလို့အချိန်နည်းနည်းနောက်ကျပြီးတော့မှရောက်တယ်။အဲ့ဒီအတွက်ကြောင့်အခုလိုမျိုးခိခိုက်ကြဆုံးတာတွေရှိသွားတယ်ဆိုတဲ့သဘောမျိုးပြောဆိုပါရခင်ဗျာ
။အဲ့တော့ဒီရခိုင်ပြည်နယ်ထဲမှာလုံခြုံရေးတာဝန်ယူထားတဲ့ဒီရဲလုံခြုံရေးကင်းစခန်းတွေကိုအေးလက်နက်ကင်တပ်ဖက်ကနေပြီးတော့ဒီလိုမျိုးအလစ်အငိုက်ဝင်ပြီးတော့တိုက်တဲ့အပေါ်မှာပေါ့နော်။ဒေသခံပြည်သူတွေပေါ့နော်အထူးသဖြင့်ဒီဒေသခံတွေရဲ့သဘောထားအမြင်ကရောဘယ်လိုများရှိတယ်ဆိုတာကိုသိခဲ့ရပါလဲရှင့်။
ဟုတ်ကဲ့ဒီတော့ကလေးရဲ့အမြင်ဆိုလို့အေးပေါ်လူကြီးရဲ့ထောက်ခံမှုနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲမှုချုပ်မြင့်တိုးကိုအရင်မျိုးမေးပါတယ်ပြီးတဲ့ခါမှာတော့ရဲမှုချုပ်မြင့်တိုးကအေးပေါ်ဘယ်လောက်ထောက်ခံမှုရှိတယ်မရှိဘူးဆိုတော့သူ့အနေနဲ့အတိအကျမသုံးသပ်ချင်ပါဘူးတဲ့ဒါပေမဲ့ဒီတော့ကံတွေထဲမှာပဲအေးအဖွဲ့လေးကိုဝင်သွားတဲ့လူတွေရှိတယ်ပြီးတော့အဲ့ဒီလူတွေနဲ့ဆက်နွယ်တဲ့ဆွေမျိုးသားချင်းနှိပ်စွေတွေရှိတယ်အဲ့ဒီလူတွေကအလားအေးအဖွဲ့ကိုအားပေးအားမြောက်လုပ်တယ်လို့ပြောလို့တော့မရဘူးဒါပေမဲ့အနီးရဒါကြောက်ရတာမျိုးဖြစ်တယ်ဆိုရယ်အဲ့ဒီစကားတိုင်းပြီးကြပါပဲသူပြောတာမျိုးတော့ရှိပါတယ်ကျွန်တော်ကံရလျော်စွာပဲဒီကတိလစခန်းကနေပြီးတော့ပြန်အစင်းမှာအဲ့ဒီရွာပေါ့နေသားဆောင်ရတက်ဖွဲ့ကနေပြီးတော့သူတို့ကောက်ွယ်ပေးထားတဲ့အောက်ကရွာအဲ့ဒီရွာကိုကျွန်တော်တို့ဖြတ်ပြန်တဲ့အချိန်မှာရွာကန်လူကြီးတူနဲ့မိတ်နှုတ်ဆက်ပြီးတော့စကားအနည်းငယ်ပြောပြင်ရခဲ့ပါတယ်အဲ့ဒီလူကြီးရဲ့ပြောစကားအရမှာတော့အေးဘောဟလာသူကြိုက်တယ်အေးကိုထောက်ခံတယ်ဆိုတော့အရေးလက္ခဏာကားမျိုးပြောတာမရှိပါဘူးသူပြောတာမှာအလေးနဲ့ပြောတာကတော့သူတို့အနေနဲ့ဒီလိုတိုက်ပွဲတွေဖြစ်ချင်မှုဒီလိုဖြစ်တဲ့အခါမှာသူတို့လုံခြုံမှုလည်းမရှိဘူးဓာရဲကဆိုရင်တချို့ဆိုရင်ဒီနေ့ထပ်ဆူလာရင်တောင်းတော့ဖို့ဒီစဉ်းစားနေပြီဒါသူတို့လုပ်ငန်းကင်ငန်းတွေလည်းပဲမလုပ်ရဘူးလို့မျိုးပြင်ချက်တဲ့အခါကျတော့ဒါကြောင့်မလို့သူတို့အနေနဲ့ကတော့တိုက်ပွဲတွေဖြစ်ချင်မှုငင်းငင်းကြမ်းကြမ်းပဲနေချင်တယ်ငင်းငင်းကြမ်းကြမ်းနဲ့ဖြစ်ချင်တယ်ဆိုတဲ့သဘောထားစကားမျိုးကျွန်တော်ကိုပြောပါတယ်ပါ
Okay, Bashe, I draw Gojojo Dinga, Kudi, Picare, Pissin, the Shaloma Shire, the Yesakanigule Togere, the Huloze, Martin Shawni Recipe, Shaw Dokade in Elekurai, Trigger, Amuri Le Shiresro, the Keys in Dima, Trigger, Minge, Jadi Gaya, the Mia, and Ni Tapoma, Gojojo Dinkurai, Gayo, Blue, don't tell me Valishin.
Okay, Bah, so no Pio, I know, don't teach in them, even Tommy Matanga, Lupio, Mava, Uma, Dina, Dore, La, don't you eat a poly for it, Tambro? ตัวนี้จะพอดีตํารวจอปาอวินตัวนี้จะพอดีประมาณยอที่ตากันดีเนี่ยตัวเราเข้ากันก็รู้สึกแล้วเสร็จมีคนอยู่ตรงนี้คนเนี่ยเดี๋ยวเราทีนี้เสร็จด้วยเช่นในนายสิทธิ์นี้ลูกตาลีมาเลยก็ที่ตากันนี่พอที่จะที่ได้มีชุดชุดเตรียมมือมาชีพเนี่ยที่ตากันนี่ก็กับผู้ปกครองลูกไปลูกเล่มเลยบริสิทธิ์ท่านเลยส่วนหนึ่งเลยจังเราไม่ติดใจเอาแต่ก็อีเนี่ยมันจะมีเรื่องส่วนเนี่ยอีกูที่ก็ทบไปนี่ละก็ไปดูดีเลยหลังเล่นเนี่ยดีกูที่เป็นการจัด ိုမသိရပါဘူး။ပြောရရင်တော့ကျွန်တော်ဒီမားတွေနဲ့မိကုန်းအတော်များများအတွက်အဖြစ်ကိုမသိခဲ့ရဘူးလို့ပဲကျွန်တော်တို့ပြောရမှာပါ။ဖြစ်စဉ်ရည်ရွယ်ချက်ကလည်းပြန်နိုင်ငံတော်နိုင်ငံတော်မျိုးဥပဒေတရားကိုပြောရုပ်ရုပ်တူရဲ့အဋ္ဌကထာကိုတွားပြီးတော့အဲ့ကြည့်ရှိတဲ့ဒါကသစ္စာအဘိဓကပြောတဲ့ဒီပြည်လို့ကြီးနေကျွန်တော်တို့ကိုတွဲခေါ်တဲ့သဘောပါပဲ။ဒါပေမဲ့ကျွန်တော်အကြမ်းကြီးခံမနိုင်တာတခုကတော့ရေချုပ်ကိုယ်တိုင်ကလည်းပြောထားပါတယ်သူတို့ဒီတိုင်းကြည့်နေမှာမဟုတ်ဘူး။လုတ်တင်လုတ်ထိုက်တာကိုလုတ်သွားမယ်ပြင်ထားတယ်ဆိုတာမျိုးရှိတဲ့အခါကျတော့အဲ့ဒါဒီအရာဆိုရင်တော့ကျွန်တော်တို့အကြမ်းကြီးခံမလို့ကြတာကတော့ဒုနေတက်ဖို့ရည်နေနဲ့တန်ကြန်စစ်စင်ကြီးပေါ့လေစင်းနေစစ်စင်ကြီးဒီလုံမဲလို့ခမန်းလို့ကြပါတယ
်ဟုတ်ကဲ့ပါဒါကတော့ကျမတို့ရဲ့ VOA သတင်းတော့ကိုကြကြောတင်းကိုဆက်သွဲမေးမြန်းခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းသတင်းလွှာတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဘက်ကိုဝင်ရောက်တိုက်ခတ်လာနေတဲ့မုံတိုင်းအကြောင်းကိုတင်ဆက်ပေးကြပါတယ်ဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းမှာဖြစ်ပေါ်နေတဲ့မုံတိုင်းငယ်ဟာမြန်မာနိုင်ငံဘက်ကိုဥတီရွေလျားနေပြီးတော့ပင်လယ်ထဲမှာပဲအားပြော့သွားနိုင်ခြင်းရှိလို့ဆိုရင်ကြာမရှိပေမဲ့ငါးဖန်းရေယူနေနဲ့ရေချောင်းလိုက်တွေကိုတတိထားဖို့အကြံပြုထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
်ဘင်္ဂလားပင်လယ်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာနောက်72နာရီအတွင်းအားပြော့သွားခြင်းမှာမြန်မာကန်ရိုးတဲ့ဘက်ကိုဥတီရွေလျားနေရလေဖြစ်ပါတယ်ဒီကနေ့မှာတော့မုန်တိုင်းရှင်ကြောင့်ရန်ကုန်တိုင်းမန္တလေးတိုင်းတို့မှာမိုးရွာသွန်းတာတွေဖြစ်ပေါ်ခဲ့ပါတယ်မုန်တိုင်းလမ်းကြောင်းဟာမြန်မာနိုင်ငံကိုဥတီနေပြီးမိုးတက်လေပြင်းတွေဖြစ်ပေါ်လာနိုင်လို့ငါးဖန်းရည်နေနဲ့လေကြောင်းလိုင်းတွေကိုသတိထားဖို့အကြံပြုထားတယ်လို့မိုးလေဝသနဲ့ဇလဗေဒနှင်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးကျော်မိုးကအခုလိုပြောပါတယ
်မိုးတက်လေပြင်းကြတဲ့အချိန်မှာတော့ဒီကန်ဒီကန်ဝေးငါးဖန်းရည်ရည်နေနဲ့ဒီတင်မော်ပြီးပေါ့နော်အနီးညသွားမြင်တော့ကျွန်တော်အမိုင်၄၀ဆိုရင်ကျွန်တော်တို့မင်းနေမြင်ထောက်ခါဝင်ပြီးပြောပေါ့နော်အဓိကတော့ဒီလူမျိုးဒီမိုးတက်လေပြင်းကြနိုင်တဲ့အနေအထားမျိုးလေးတွေရှိပေါ့ကန်ဒီပြင်းမှာတော့ရှိနေတယ်နောက်တစ်ခုကတော့ဒီနေရင်ရပါလဲဆိုတော့ဒီအဲ့ကနေပြထလာတဲ့ဒိန်တိုက်ဒီပေါ့နော်ဒိန်တိုက်ကြီးကဒီဒီမိုးရီနောင်နေနေနဲ့ထူရယ်ပေါ့နော်ဒီနေ့ဆိုရင်လာကျွန်တော်တို့ဒီငနာလုံးဒီရောက်မှုတွေသွားနေပြီးတော့မှကျွန်တော်တို့အိုက်စင်ပေါ့နော်ရေခဲတဲ့ရေခဲတဲ့ဝန်နေပေါ့နော်ဒီမျိုးဝန်နေနေကျွန်တော်တို့အထုတ်ပြရတဲ့နေထိုင်မျိုးရှိတယ်ပေါ့နော်အဲ့လိုရှိတဲ့အတွက်ကြောင့်လို့နေရာတွေနေရင်ပြန်တဲ့နေရာတွေတို့ဒီကန်ဒီကန်ဝင်းငါးဖိုင်ရင်နေနေနဲ့နေရာတွေကိုကြိုတင်သတိပြုပေါ့နော်နေရင်နေဆိုတဲ့ဒီဆောင်ရတဲ့ဒီဒီတင်းနေပေါ်မှာဒီအိုင်ဒင်ဖြစ်နေတဲ့ဥစ္စာတွေဆိုရင်တော့သူကလေရင်ရှောင်ပြီးတော့မောင်းနိုင်ဖို့အတွက်ပေါ့နော်။ဒါလေးသတိပြုနိုင်ဖို့အတွက်ကိုကျွန်တော်တို့ဟိုအကြံပြုချက်အနေနဲ့ရေးချတော့ပါဟုတ်ကဲ့
။မုံတိုင်းကြောင့်မြို့ဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာမိုးတက်လီပင်ကြောင်းနိုင်ပြီးရေပြင်းမြေပြင်လေဟာတနအိမ်မိုင်40ဒီတိုက်ခတ်ပြီးတော့လိုင်းမြင့်ဟာရှစ်ပေကနေ10ပေတိရှိနေတယ်လို့မိုးစလကသတင်းထုတ်ပြန်ထားပါရယ်။ဇန်နဝါရီကနေမတ်လအထိဟာမုန်တိုင်းဖြစ်ပေါ်တဲ့ရာသီမဟုတ်ပဲရာသီဥတုဖောက်ပြန်ပြီးနှစ်ပေါင်း100ကျော်အတွင်းတကြိမ်သာဖြစ်ပေါ်တာဖြစ်တယ်လို့လည်းဦးကျော်မိုးကဆက်ပြောပါရယ်
။ညာတော့အပြင်တော့ဒီနှစ်ပေါင်း100ကျော်အတွင်းမှာပေါ့နော်ဒီဇန်နဝါရီလမှာမုန်တိုင်းဖြစ်တယ်ဆိုတာပေါ့နော်။ဟိုတလုံးတော့ကြီးပေါ့နော်ဒါနှစ်ပေါင်း100ကျော်အတွင်းမှာတကြိမ်လောက်ဖြစ်ဘူးတော့ပေါ့နော်။အခုကတော့ဒီညာတော့ဖြစ်တော့ဒီအခုနောက်ပိုင်းမှာတော့ဒီရာသီဥတုကျောင်းနေလာတဲ့အချိန်ကျတော့ကျွန်တော်တို့ဒီမုန်တိုင်းမဖြစ်တဲ့လားလေပေါ့နော်ဒီဇန်နဝါရီဖေဖော်ဝါရီမတ်လတွေမှာကျွန်တော်တို့ဒီလူဆိုင်တာမုန်တိုင်းကြီးဖြစ်လာတယ်ပြီးပြည့်ရနေတော့ဆိုတော့ဖေဖော်ဝါရီလမှာမုန်တိုင်းငယ်ပေါ့နော်ဒီပြည့်ရနေရောင်းနေမုန်တိုင်းငယ်အဲ့လိုကြီးဖြစ်လာဒီလနေရတာမုန်တိုင်းဖြစ်တဲ့ရာသီတော့မဟုတ်မုန်တိုင်းပေါ့နော်နေပေါင်းတရာကျော်တွေ့မှာမှာဒါအချိန်တော့ဖြစ်တယ်သူမုန်တိုင်းဖြစ်နိုင်တဲ့ chance ကဟောပေါ့နော် 1% 2% လောက်ပဲရှိတော့ပေါ့နော်အဲ့လိုမျိုးမှာဒီလူမျိုးလာချက်နေတဲ့အနေအထားမျိုးပေါ့နော်။ဒီနေရာလေးကျွန်တော်တို့ပြောမယ်ဆိုတော့ဒီရန်သူမျိုးပြောင်းလဲမှုနဲ့လေဟာဟိုသက်ဆိုင်နေတဲ့အနေအထားမျိုးလေးတွေ့ရပါတယ်ဟုတ်ကဲ့
။ ပြီးခဲ့တဲ့2018ခုနှစ်တွင်မုံနိုင်ကြီး၅လုံးမုံနိုင်သေး6လုံးဖြစ်ပေါ်ခဲ့ပြီးလီဘီယာနဲ့ယမန်ကအကြိမ်20ဖြစ်ခဲ့ပါတယ်။လီဘီယာနဲ့ယမန်အကြိမ်20ဟာပုံမှန်နှစ်တွေထက်စံချိန်အတင်ဖြစ်ပေါ်ခဲ့တာလို့လည်းဆိုပါတယ်။ပြီးခဲ့တဲ့နှစ်ကမွေးချိန်များပြီးမြေကြီးမွမှုတွေဖြစ်ပေါ်ခဲ့လို့2018ဩဂုတ်လ29ရက်ကစွာရည်တမန်ကျိုးသွားပြီးလူပေါင်း5000ကျော်ရေပေးတင်ခဲ့ရပါတယ်။ဒါအပြင်တင်းလိုင်တိုင်းဒေသကြီးမွန်ပြည်နယ်ကင်းပြည်နယ်တို့မှာလည်းစံချိန်တင်မိုးရွာသွန်းပြီးမြေကြီးမွမှုကြောင့်လည်းလူပေါင်းသိန်းနဲ့ချီရေပေးဒုက္ခကြုံတွေ့ခံစားခဲ့ရပါတယ်ခင်ဗျာ
။ခိုထက်အောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ကပ်ထီကိုမတိုက်ပါဘူးဆိုတဲ့တူရကီဘက်ကသဘောတူညီချက်မရဘဲနဲ့တော့ဆီးရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုရုတ်သိမ်းမှာမဟုတ်ဘူးလို့အမေရိကန်မျိုးသားလူကြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘော်တန်ကပြောဆိုလိုက်ပါရစေ။ဆီးရီးယားကနေအမေရိကန်တပ်တွေရုတ်မယ်လို့ဒီဇင်ဘာလ19ရက်နေ့ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အကြေညာချက်ကြောင့်ဆီးရီးယားထဲမှာရှိနေတဲ့အမေရိကန်မဟာမိတ်ကပ်တပ်ဖွဲ့တွေအတွက်စိုးရိမ်စရာဖြစ်ခဲ့တာပါ။ဒီလိုမျိုးတူရကီနဲ့သဘောတူညီချက်ရဖို့အတွက်ကြိုးပမ်းမှုအမျိုးသားလူကြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘော်တန်ကတူရကီနိုင်ငံကိုလည်းတွားရောက်ညှိနှိုင်းနေပါတယ်။ VOA သတင်းတောက်ဇလတီကာဟုတ်သတင်းပေးပို့ထားတာကိုတော့ကိုသားညွန်ဦးပြောပြပေးပါရှင်
။ဆီးရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့2000လောက်ကိုပြန်ရုပ်မဲ့ကိစ္စဟာဆီးရီးယားပြည်ပခအတွင်းရင်ဆိုင်နေကြတဲ့အခြားအဖွဲ့တွေအတွက်စိုးရိမ်စရာတွေဖြစ်ခဲ့ပါတယ်။ကတ်တွေကိုစစ်ဆင်ရေးလုပ်မယ်ဆိုပြီးတော့တူရကီကကြေညာခဲ့တယ်လို့အမေရိကန်ကတက်ရောက်တာနဲ့အဲ့ဒီနေရာတွေကိုရုရှားကဝင်လာဖို့အလားအလာတွေကိုလည်းမြင်နေရပါတယ်။ဒါ့အပြင်အီရန်နိုင်ငံဘက်ကဆီးရီးယားကိစ္စဝင်ဆွတ်ဖက်လာနိုင်ခြေရှိတယ်လို့လည်းအစ္စရေးကသတိပေးပါတယ်။ IS စစ်သွေးကြောအဖွဲ့ဟာလည်းသူတို့ဆုံးရှုံးခဲ့တဲ့နေမျိုးတွေကိုပြန်ရဖို့ကြိုးစားလာနိုင်တယ်လို့သတိပေးချက်တွေထွက်လာပါတယ်။အဲ့ဒီအတွက်ကြောင့်လည်းအမေရိကန်တက်တွေယူသိမ်းရေးဟာအချိန်ယူရမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြန်ပြောခဲ့ပါတယ
်။ We are pulling back in Syria.
ဆီးရီးယားကနေကျွန်တော်တို့ပြန်ထွက်ပါမယ်။ကျွန်တော်တို့တက်တွေကိုပြန်ယူသိမ်းသွားပါမယ်။ဒါပေမဲ့အလင်းစလိုကြီးလုံမယ်လို့ကျွန်တော်ဘယ်တော့မှမပြောပါဘူး ISIS တွေကိုလုံးဝချေမုန်းသွားမှာပါ
ဒီအတွက်လေဒေသတွင်းကမဟာမိတ်နိုင်ငံတွေဖြစ်ကြတဲ့တူရကီနဲ့အစ္စရေးတို့နဲ့ဆွေးနွေးဖို့အတွက်သူ့ရဲ့မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကိုသမ္မတထရမ့်ကအရှိလေပိုင်းဒေသကိုဆီလွတ်ခဲ့ပါတယ
် Right on your border we have the problem of
Syria ပြည်ပခပြဿနာကြီးဟာခမားတို့နယ်စပ်မှာကိုရှိနေတာပါ Syria အရှိမြောက်ပိုင်းဒေသကတပ်ဖွဲ့တွေရုတ်သိမ်းဖို့သမ္မတဆုံးဖြတ်ချက်ကိုဆွေးနွေးသွားမှာပါဒီစီစဉ်ဟာ IS ကိုနှိမ်နှင်းနိုင်မှဖြစ်တယ်လို့ဒေတာရင်း IS တွေနဲ့အကြမ်းဖက်အုပ်စုတွေကိုရင်ဆိုင်တိုက်ခိုက်နေသူတွေအစ္စရေးနဲ့အခြားမိတ်ဆွေတွေကိုချင်းချောက်မှုထပ်မဖြစ်လာစေဖို့ရည်မှန်းပါတယ်
။အမေရိကန်အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘော်တန်ပြောသွားတာပါ။အီရန်နဲ့ဆီးရီးယားမှာရှိတဲ့ IS တွေနဲ့မြေပြင်ဆစ်ဆင်ရေးတွေမှာကပ်တွေဟာရှီတန်းကပအဝင်တိုက်ပွဲဝင်နေကြတဲ့သူတွေပါ။ဒါကြောင့်လည်းအမေရိကန်တပ်တွေရုတ်သိမ်းသွားမယ်ဆိုရင်ဆီးရီးယား၊ဆီးရီးယားနဲ့တူရကီတို့ကသူတို့ကိုပြန်ရန်မူလာမယ့်အန္တရာယ်မှာရှိနေပါတယ်။ဆီးရီးယားမြောက်ပိုင်းမှာရှိတဲ့အကြမ်းဖက်သမားတွေကိုဖယ်ရှားဖို့စစ်ဆင်ရေးတွေကိုဆိုင်းငံ့ထားဖို့တော့သဘောတူတယ်။ဒါပေမဲ့လို့ဒီအစီအစဉ်ကိုတော့ဖျက်သိမ်းလိုက်မှာမဟုတ်ဘူးလို့တူရကီသမ္မတယူဆက်ထေယက်အာဒူဝန်ကပြောပါတယ
်။ Mr. Trump နဲ့ဖုန်းပြောပြစ်ပါတယ်။ American ဘက်ကတန်တမာရေးဆောင်ရွက်မှုလုံခြုံရေးအစီအစဉ်နဲ့ကြေညာချက်တွေကြောင့်ယာယီတော့ကျွန်တော်တို့ဆိုင်းငံ့ထားမှာပါ။ဒါပေမဲ့လို့ဒါကိုလုံးဝဖျက်လိုက်တာမျိုးမဟုတ်ပါဘူး။
ကပ်လက်နက်ကင်တွေကိုမတိုက်ခိုက်ပါဘူးဆိုရက်တူရကီဘက်ကသဘောတူညီချက်မရမချင်းတော့အမေရိကန်တပ်တွေရုတ်မှာမဟုတ်ဘူးလို့မစ္စတာဘော်တန်ကပြောပါတယ်။ဒါပြင်ဆီးရီးယားဆူရကကမ်းလှမ်းလာတဲ့အပေါ်မှာကြင်ညာခိုင်ပြီးတော့ရပ်တည်သွားကြဖို့ကိုလည်းမစ္စတာဘော်တန်ကကပ်လက်နက်ကင်တွေကိုတိုက်တွန်းခဲ့ပါတယ်ခင်ဗျာ။
ခိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထုတ်လင်းပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်တို့ကိုနားဆင်ရဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂ င်္ဂလာညချမ်းမှာသောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ9ရက်တနင်္လာနေ့ညပိုင်းရဲ့မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။ည10နာရီခန့်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုက်လိုမီတာ24 25 32 51နဲ့လှိုက်လက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီဒုတိယပိုင်းအစီအစဉ်မှာတော့အစီအပွားရေးခန်းနာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်နဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်ဒီနေ့ညဝေမျှမယ့်အကြောင်းအရာလေးကတော့ဒုတိယအောင်မြင်ဖို့အတွက်အလို့အဆုံအရာဆိုပြီးခေါင်းစဉ်ပေးထားပါတယ်။အဲ့ဒါကတော့ပိတ်ပန်နေကြလေးလာဖော်ထုတ်ထားတဲ့ theory တွေလိုမျိုးမဟုတ်ပေမဲ့ကျွန်တော်မြင်မြင်ကိုတူအရာရောဖတ်ကူးမှတ်ဘူးရတဲ့နာမည်ကျော်ပုဂ္ဂိုလ်ကို
ဒေးဗစ်ဂန်အောင်ရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဆုံးအပတ်စဉ်ကဏ္ဍတွေကစီးပွားရေးကဏ္ဍအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ NND ဆိုရအုပ်ချုပ်ခဲ့တဲ့နှစ်ကျော်ကာလအတွင်းမှာတော့တိုင်းပြည်ရဲ့စီးပွားရေးဟာမျောလင့်ထားသလောက်တိုးတက်မလာတဲ့အပေါ်မှာအမလို့အမရပြောဆိုမှုတွေကကြဲကြဲလောင်လောင်ထွက်ပေါ်လာနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံသားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေကလည်းခံမှန်းထားသလောက်ရောက်မလာတဲ့ကိစ္စတွေတိုင်းပြည်စီးပွားဖွံ့ဖြိုးမှုတွေကိုချိတ်ဆက်ပြောဆိုမှုတွေလည်းရှိနေပါတယ်။စီးပွားရေးဖွံ့ဖြိုးမှုနှေးကိနေတာကတော့ရင်းနှီးမြှုပ်နှံမှုတွေရောက်မလာတဲ့အကြောင်းတစ်ခုတည်းပဲလား။ဒါမှမဟုတ်အုပ်ချုပ်ရေးရန်နေရာဘက်ကရောဘလို့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုလိုအပ်နေပါသလဲဆိုတာကိုတော့စီးပွားရေးမူဝါဒတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာအပိုင်းတစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားတာနားဆင်ပါရှင
်။အနာချင်းစနစ်အောင်မှနေပေါင်းများစွာနေလာခဲ့ရပြီးစီးပွားရေးနိုင်ငံရေးစတဲ့အဖက်ဖက်မှာချွတ်ချုံကျနေတဲ့အတိုင်းပြည်တစ်ခုကိုအချိန်တိုအတွင်းမှာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုံ့ဆော်ဖို့အမတန်ခဲယဉ်တဲ့ကိစ္စပါ။ဒီကြားထဲကအစိုးရလုပ်သမျှလုပ်ငန်းစဉ်တိုင်းမှာအဟံအတားတွေကလည်းများစွာရှိနေတာပါ။ဒါကြောင့်လဲတိုင်းပြည်တဲကိုနိုင်ငံတကာကတည်းရရင်းနှီးမြှုပ်နှံမှုတွေလာကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကစင်ကာပူမှာနောက်ဆုံးကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာဖိတ်ခေါ်ခဲ့တာပါ။နိုင်ငံတော်အကြီးအကဲတွေကအဲ့ဒီလိုရင်းနှီးမြှုပ်နှံမှုတွေလာလုကြဖို့ဖိတ်ခေါ်တာဟာတချို့လူတွေအတွက်အထူးအဆန်းဖြစ်နေပေမဲ့ဒါဟာနိုင်ငံတကာခေါင်းဆောင်တွေလည်းလှုပ်လှိမ့်လှုပ်ထားရှိတဲ့အစဉ်အလာတစ်ခုဖြစ်တယ်လို့စီးပွားရေးမူဝါဒတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းကပြောပါတယ
်။နိုင်ငံတိုင်းကကိုယ်နိုင်ငံမှာရင်းနှီးမြှုပ်နှံအောင်လုပ်ကြတဲ့အချိန်မှာခုနခေါင်းဆောင်တွေကိုယ်နိုင်လုပ်ကြတယ်အဖွဲ့အစည်းလိုက်ကိုလုပ်ကြတယ်ဥပမာစင်ကာပူဆိုလို့ရှိရင်ကမ္ဘာလဲပြီးတော့သူစပြီးကြိုးစားတော့ဆိုလို့ရှိရင်ကမ္ဘာလဲပြီးတော့ပြင်ကြားတဲ့ဟာတွေရှိတယ်နော်သူတို့ပြောနေကြတယ်အကုန်လုံးဖွင့်ပြတာတွေရှိတယ်ဒီလောက်ကြီးလုပ်တယ်အဲ့ဒီလိုလုပ်ကင်ခဲ့ပုံနဲ့ပြောလို့ရှိရင်မြန်မာနိုင်ငံအဲ့ဒီလောက်ကြီးမလုပ်သေးဘူးလို့ပြောလို့ရတယ်နော်တခြားနိုင်ငံတွေကလုပ်ခဲ့တာလည်းရှိတယ်ဥပမာအဖြစ် VNM နိုင်ငံဆိုလို့ရှိရင်ဒီပါတယ်မကဘူးဒီရင်းရင်းနှီးမြှုပ်နှံမှုတွေပါစီဝါရေးရှင်ကုန်တက်လာအောင်ဖွင့်ကြရမယ်ဖွင့်ကြရတဲ့ခါမှာ CI လိုက်ပေါ့နော်သူတို့ကတော့ပြည်နယ်လိုက်ပေါ့နော် province ဆိုတုံးတော့ပေါ့ဆိုတော့63ခုရှိတယ်63ခုကနေမှအကြိမ်ဆိုင်စီဝါရေးဖွင့်တဲ့အညွှန်းအရေးဆိုပြီးသတ်မှတ်ပြီးတော့တောင်းကြိမ်ဆိုင်နေအရာရှိတွေရဲ့ယာတူတိုးတာကိုအဲ့ဒါနဲ့ချိတ်ဆက်တယ
်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ကနိုင်ငံတကာညီလာခံတွေမှာအဲ့ဒီလိုဖိတ်ကြားခဲ့ပြီးတဲ့နောက်ရောက်လာလက်တန်းတော့နိုင်ငံတကာကရင်းနှီးမြှုပ်နှံလူသူတွေလုတ်ကန်ရလွယ်ကူအောင်ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားရေးဆက်သွယ်ရေးဝန်ကြီးဌာနအသစ်ကိုဖွဲ့စည်းခဲ့ပြန်ပါတယ်။ဒီဝန်ကြီးဌာနအသစ်ရဲ့ရည်ရွယ်ချက်ကဘာတွေဖြစ်မလဲဆိုတာနဲ့အဆချီပြီးနိုင်ငံခြားရင်းနှီးမြှုပ်နှံမှုတစ်ခုတည်းကိုပဲမကြည့်ကြဘို့ဒေါက်တာတင်မောင်တန်းကပြောပါတယ
်။ဒီပြုရအဖြစ်တော့ရင်းနှီးမြှုပ်နှံနဲ့လာတဲ့ဟာကိုပို့ပြီးတော့စူးစိုက်စိုက်လေးလုပ်နိုင်အောင်လို့ဆိုတော့ရည်ရွယ်ချက်ရှိတယ်။ရင်းနှီးမြှုပ်နှံမှုလို့ပြောတဲ့အခါမှာပြည်ရင်းရှိတယ်ပြည်သားရှိတယ်စီဝါရီလာဆုံးလိုက်ပြီးကိုကြည့်ရတဲ့အတွက်ပြည်ရင်းရင်းနှီးမြှုပ်နှံမှုလည်းကြည့်လို့လေစီဝါရင်းနှီးမြှုပ်နှံမှုတစ်ခုတည်းနဲ့ရက်နေလို့မဖြစ်ဘူးအဲ့ဒီအခါမှာအခုထွက်လိုက်အခုနောက်ဆုံးထွက်လိုက်တဲ့ဝန်ကြီးဌာနရဲ့ပြည်ထောင်စုရုံးဝန်ကြီးရာဆက်ဆက်ဆောင်ရွက်နိုင်ဖို့လိုအပ်တဲ့ချက်တွေရှိလာနိုင်ပြီဟုတ်နော်ဒါကိုအောက်ဖက်ညီနိုင်ဆောင်ရွက်ကြဖို့တော့လိုလိမ့်မယ်လို့ကျွန်တော်ထင်တယ်အမှားအဖြစ်ခုနပြောတဲ့ချိန်လိုက်ချိန်တဲ့ဟာမျိုးကိုမြန်မာနိုင်ငံမှာလည်းစီဝါရီသမားတွေလုပ်တာပြန်လာဖြစ်အောင်အပြည့်တွေမှာဘယ်လိုဖွင့်မလဲဆိုတဲ့စဉ်းစားချက်မျိုးအပြည့်ပါနဲ့ပတ်သက်တဲ့ယူနီယုံနဲ့မျိုးဆိုပြည်ပါယူနီယုံနဲ့မျိုးဘယ်လိုဖွင့်မလဲဆိုတဲ့စဉ်းစားချက်မျိုးပေါ့ကျွန်တော်သိသလောက်ဆိုရင်ဝန်ထမ်းတွေကလည်းများသောအားဖြင့်သူတို့ဘောက်တော့တည်ငြိမ်နေတာပေါ့နော်လက်ရှိရှိနေတဲ့ဝင်ငွေမလောက်တဲ့အတွက်ကြောင့်မလို့သူတို့ဒီဘေးပေါက်ရှာနေရတဲ့ဟာလေးတွေကိုလည်းသူတို့ဒီချက်ပြီးရှာနေတာပေါ့ဒါကတဘာဝလည်းကြားတယ်အဲ့တော့တစ်ဖက်မှာကြားတော့လည်းသူတို့ကတိုက်ပြီးတော့မလောက်ပေးနေတာမို့လောက်ပေးနေတယ်လောက်ပေးနေတဲ့ကိစ္စရရှိတယ်အဲ့ဒါလေးကိုကျွန်တော်တို့ကမယူနိုင်နဲ့ねဒီဖြစ်စဉ်ဒီတစ်ခုလုံးကိုကြောင်းမှုစူးစမ်းတဲ့အခါကျတော့ညံ့ညံ့လေးစိတ်ခေါ်ချက်တွေရှိမယ်အခုကမိကြီးမားလာနိုင်တယ်
။န Nang Kong Niga, Yini Muna Moody, La Loja Bo, Below Pe Pico Nize Uno, Pipaga Layo, Yini Muna Lududeha, Picorai, Sibo Aquin Lan Shida and Lajara Rom Hobau, Through Yini Muna Met, Time Be Dringa, Nanga Yine, the Cha Chini, Yayago, Chungung, Tonta Bima, La Le Shijare, Sure Chekule, Tauda Demondanga, Taupiabare.
Yini Muna Mulara, Malara, Suraga, Pirima, Jore, Pina Lilo Jore, Pibama, Luinga, Lucore, and Yiki Kane Patanile. Ah, Davine Eraga. Adikala, ini mula mula joy, erika, adikala, so ino. Ada cukup jari mah, adika jari, mah tourism. Nama ingan lari, siapa lu mah maro, adika, turut licabi. Malu, ini mula mula pada lari kaya. Tiada ini mula nainde, lupa kaya bangun cimbo. Adi bangun ni, mah turun nai mihanga, adika jari lu cende. Mah adi lu turun ni amale, ada, mah mah cincat, mah mulu lori malu cende. Mah aje. ที่ว่ายินยงนั้นมันเนี่ยใส่เนี่ยยินยงนั้นมันลงงานดีกูเขาไปเนี่ยกูยี่ห้าก็จะคุยทุกเรื่องได้ก็ไม่รู้เช่นนี้คุณจะรู้สิในนี้สิบวันเสร็จเลยเนี่ยยินยงนั้นมันขนาดว่าจะมีขนาดเลยจะได้เลยคุยหาเลยจุดอ่ะไอ้ที่เราเอามาเนี่ยจะทำอะไรกันหรอเราอยู่กับมันแล้วสุดเลยเนี่ยเสียบาลุชินยานเองไม่รู้เช่นนี้ยี่มันเองมาสิบวันยี่หลูหลูตัวเรนเนี่ยปีเรียวปีปากาดูเรตัวบ้า จงด้วยนี่อะไรจงนิสเนติชินิบีไอ้ลูกแค่แค่มูเรชินิรักโอ้กบ้าบ้าไอเอ็มเอฟนั่งนั่งงงวิจัยยามงงวิจัยพวกสาเรนั่งนั่งงงวิจัยพวกสีดีกาเลลีลาด้วยสีทับีพีเดลุสวาเรมาอาทิตย์สวาโรยาเซนิดาชาวดังอ่ะบีเรชิบายลงวันนี้ชาวดังชีเดบีบาชิบายลงวันนี้ชาวดังชีเดยินยงนั้นมุอาทิตย์ชาวดังชีเดชีเดอาชาวดังชีเดไอ้หนุ่มยูเดลีเนชาวดังชีเดไอ้รายกูไปทุ่งไรบีโร เนาะอันนี้เราปีนในเนี่ยฮะลูกบาดเจ็บแล้วอันนี้ลูกกบ้าไปเลยลูกทำไงล่ะปังวันนี้เสียมาเลยขามาเลยที่กัจจาร์เอชจีที่เชื่อกูมันเสียมาไม่ได้ไปเลยเอร่าไปเลยสโลชินีกบ้าบ้ากันฟังกันตั้งแต่เรียกขามาที่ว่าไอ้ลูกนั้นจะคุกเข่าโดนเสียมาเลยได้ไหมอุมาอาทิตย์ปีนี้มากูร้องตลอดสอบไม่เป็นกูร้องตลอดสอบเป็นปามไม่กูที่ได้เป็นไรได้ไหมที่นี่ท่าเรื่องเอชจีเนี่ยจูรามาฮอบู อินเตอร์วิวเช่นนี้จุฬาโมบ้านเราเจ้าเลยสุดที่ท่าไรกันปัจจุบันนี้เราบีน่ามีชีวิตเนาะอันนี้ข้ามาใช้ยาจะเล่าได้ตัวเดียวเขาเก็บเช็ดมาละอันนี้ที่ว่าลงงานด้วยยาสีบีจะเช่าเด็ดตัวนี้ก็เช่าเด็ดเอร่าเช่าได้หรือว่าหรือว่ากบ้าบ้าดูกบ้าบ้าเย่ตัวอินจูโลกนี่เดี๋ยวสุดละหรือว่ามันไม่ได้ไหนประมาณประมาณลงงานเช่นเดียวนี่เนี่ยเช่าเด็ดเลยเช่าได้เด็ดเลยเจ้ามูลกบ้าบ้างอ่ะเจ้าหนี้ได้กี่ตารีอ่ะนั่นแหละมูลเ ချက်လက်တွေဖြစ်တယ်ဆိုတာကိုမြန်မာနိုင်ငံဆိုတာအတိမမပြုတ်နိုင်သေးဘူး။အခုတောနေတာကအရာရှိတွေကတောနေတာကကမ္ဘာပံကတကယ်လုတ်တဲ့လူတွေကိုမမေးလိုက်နဲ့တခြားလူတွေကိုမေးသွားတဲ့အကြောင်းတရင်ချက်လက်တွေမှားနေတယ်ဆိုတဲ့ယူဆနဲ့အမြင်ပေါ်မှာအခြေခံပြီးအလုပ်လုပ်နေတာကတကယ်လက်တွေ့တိုက်တာမှုနဲ့နှိမ့်ဆက်တဲ့ဟာကိုမရောက်နိုင်ဘူးလို့ထင်တယ်။အဲ့ဒါလေးကိုယူဆိုင်ပြီးလုပ်ဖို့လိုတယ်။အဲ့ဒီအတွက်ဘလို့ဒီနေ့စီမံခန့်ခွဲမယ်ဆိုတော့စီမံခန့်ခွဲမှုဂုံလိုက်ကိုစဉ်းစားဖို့လိုတယ်
။ရှေ့သတင်းပတ်မှာတော့မြမစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လက်ရှိအစိုးရကပြည်တွင်းမှာဆောင်ရွက်နေတဲ့ငွေကြေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုအပါအဝင်တခြားစီမံကိန်းတွေကိုအပိုင်းနှစ်အဖြစ်နဲ့တင်ပြပေးသွားပါမယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။Artificial Intelligence ကွန်ပျူတာဉာဏ်ရည်တုနည်းပညာတွေဆက်ရုပ်တွေမှာသုံးထားတဲ့ပထမဆုံးအနာဂတ်ဟိုတယ်လို့ဆိုတဲ့ဟိုတယ်ကိုတရုတ်နိုင်ငံမှာဖွင့်လှစ်ထားပါတယ်။ဖြစ်နိုင်ခြေရှိတာတွေကိုကွန်ပျူတာကိုအထက်ထက်မှတ်ခိုင်းထားပြီးတော့ဉာဏ်ရည်တုကိုဖန်တီးတဲ့ AI နည်းပညာပိုင်းမှာရှေ့ရောက်အောင်အပြိုင်ဆိုင်တီထွင်နေကြတဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်။
ဒီတစ်ခုလုံးမှာ check in ဝင်တာကနေစပြီးတော့မှအစားအသောက်တွေလာပို့ပေးတဲ့အထိဆက်တွေဆက်ရုပ်တွေသုံးတဲ့ဟိုတယ်ကိုတရုတ်မှာဒီအလီဘာဘာကုမ္ပဏီကြီးကစဖွင့်နေပြီနော်ကိုသားညုံ
ဟုတ်ပါဗျာအမေဇုန်ပြီးလို့ရှိရင်တော့ကိုအောင်မြင်နေတဲ့အလီဘာဘာ online ဈေးကွက်လုပ်ငန်းကြီးကပထမဆုံးအနာဂတ်ဟိုတယ်လို့ဆိုတဲ့ fly zoo ကိုကြက်ကြံနေတဲ့ကဟန်ချိုမှာဖွင့်လိုက်တာအလီဘာဘာရုံးချုပ်ရှိတဲ့မြို့မှာပေါ့မဆီမမွေ
ဟိုတယ်ကပေးတဲ့ဝန်ဆောင်မှုတွေကိုကွန်ပျူတာဉာဏ်ရည်တု artificial intelligence တို့ဆက်ရုပ်တို့သုံးပြီးတော့မှလှုပ်ထားတာအခန်းထဲမှာမိအဖွင့်အပိတ်လှုပ်တာတို့လိုက်ကအဖွင့်အပိတ်လှုပ်တာတို့ကိုစကားသံနဲ့လှမ်းခိုင်းလို့ရအောင်လှုပ်ထားတယ်။ဟို
ိုတယ်တွေကိုဝင်ဖို့လို့နောက်ဒီဧည့်သည်တွေကြမှာဝင်လို့ရတဲ့အခန်းတွေဆိုလို့ရှိရင်လေတော့ရိကိကတ်တွေမလို့ဘူးတကားဝမှာကိုယ့်ရဲ့တင်တာကိုမှတ်မိတဲ့ဒီ face recognition စနစ်တွေတတ်ထားတယ်အစားအသောက်တွေတွေမဟုတ်ဘူး coffee တို့အရက်တို့ဆိုလို့ရှိရင်လေဆက်ရုပ်တွေကယူလာပေးတယ်လေ
ဟိုတယ်အတွက်တည်တံ့လောက်ထားတဲ့ app ကို smartphone နဲ့ထည့်ထားရင်ဝန်ဆောင်မှုတော်များများအတွက် click လုပ်လိုက်ရုံပဲဟိုတယ်ကနေပြီးတော့ check out လုပ်မယ်ဆိုရင်လေ app ပေါ်ကနေပြီးတော့လုပ်လိုက်လို့ရတယ်နော်ဟိုတယ်လုပ်ငန်းစားသောက်ဆိုင်လုပ်ငန်းတွေမှာနီးပညာရှေ့ရောက်နေအောင်လို့တရုတ်နီးပညာလုပ်ငန်းကြီးတွေအပြိုင်ထွင်နေကြတယ်ဆိုတဲ့သက်သေပေါ့
လူတွေအလုတ်တက်တာစီမဲ့နီးပညာတွေထွင်နေကြတာဆိုတော့ဧည့်သည်တွေကတော့အတော်လေးသဘောကျနေကြတယ်ရှင်ဆမ်ဝင်းဆိုတဲ့ဧည့်သည်ဆိုလို့ရှင်သူ့အတွက်အချိန်ကုန်တော်တော်တက်တာစီတာတဲ့
我们就不需要把一些时间就花费在人工那些登记啊排队上面就是直接利用那个
ကျွန်တော်တို့ check in လုပ်ဖို့အချိန်ကုန်ခံပြီးတန်းစီစောင့်နေကြမလိုပါဘူးဝန်ဆောင်မှုတော်တော်များများကို smartphone ပေါ်ကနေလုပ်လို့ရပါတယ်ရှေ့ပြေးနေတဲ့ဒီပညာတွေကြောင့်ပို့ပြီးလုံခြုံတယ်လို့တော့ခံစားရပါတယ
်လူတွေလုံနေကြအလုပ်တွေမှာဒီဆက်တွေဆက်ရုပ်တွေအစားထိုးလာကြမှာတချို့ကတော့စိုးရိမ်နေဒီဟိုတယ်မှာအလုပ်လုပ်နေတဲ့ဝန်ထမ်းတွေကတော့တိတ်ဆိတ်မပူဘူးလို့ဆိုတာပဲ
因为机器或是机器人的话它只是去做一些
ဆက်ရုပ်တွေကအစားထိုးနေရယူသွားမယ်ဆိုပြီးကျမကတော့စိတ်မပူပါဘူးရှင်ဒီဟိုတယ်မှာဆက်တွေဆက်ရုပ်တွေကရိုးရိုးရှင်းရှင်းဝန်ဆောင်မှုတွေကိုပဲပေးနိုင်တာပါဝန်ထမ်းတွေကမှပိုကောင်းတဲ့ဝန်ဆောင်မှုတွေကိုလုပ်ပေးနိုင်တာလေစက်ရုပ်တွေရဲ့အကူအညီကြောင့်အချိန်ကုန်အများကြီးတက်တာလို့ဧည့်သည်တွေကိုကျမတို့ပို့ပြီးကောင်းကောင်းပြည့်စုံလို့ရတာပေါ့ရှင
်နီးပညာကိုအဓိကအားကိုးထားတာမလို့အဆဆအဆင်ပြေတယ်လို့မြင်နေသူရှိတယ်လို့ကိုယ့်ရဲ့မျက်နှာကိုမှတ်မိနေတာမျိုးကိုယ့်ရဲ့ data ချက်လက်တွေမှတ်ထားတာမျိုးနီးပညာတွေကြောင့်လုံခြုံရေးပိုင်းမှာစိုးရိမ်သူတွေကလည်းရှိတယ်ဗ
ျ Flyzoo Hotel ရဲ့အမှုဆောင်အရာရှိချုပ် CEO ဝမ်ကျွန်းကတော့ဧည့်သည်တွေရဲ့လုံခြုံရေးကသူတို့ရဲ့ပထမဦးစားပေးလို့ဆိုတာပဲ
We already considering about this kind of issue first of all we will completely comply with the local government
ဒီကိစ္စတွေကိုကျွန်တော်တို့ထက်တွက်ပြင်ဆင်ထားပြီးသားပါဒေသခံအစိုးရကချမှတ်ထားတဲ့စီကံတွေဥပဒေတွေကိုအပြည့်အဝလိုက်နာပါတယ်နောက်ကျွန်တော်တို့ရဲ့စနစ်က cloud ကိုအခြေခံမှုလာတဲတဲ့ဧည့်သည်တဦးချင်းစီရဲ့လုံခြုံမှုနဲ့ data အချက်လက်တွေမပေါက်ကြားစေရေးကိုအခိုင်အမာကာကွယ်ထားနိုင်ပါတယ်
တကယ်တော့ဒီနိုင်ငံတော်တော်များများမှာဟိုတယ်လုပ်ငန်းကြီးတွေကနီးပညာကုမ္ပဏီတွေနဲ့ပေါင်းပြီးတော့သူတို့ဟိုတယ်တွေကိုခေတ်ရှေ့ပြေးနေအောင်လို့စ조사နေကြတာပဲရှင် Artificial Intelligence တို့ကွန်ပျူတာကိုရက်တစ်ခုထဲမှာချိန်ထားတဲ့ပစ္စည်းတွေအချင်းချင်းဆက်သွယ်တုံ့ပြန်နိုင်တဲ့ Internet of Things နီးပညာတို့သုံးပြီးတော့လုပ်ထားတဲ့ဟိုတယ်တွေလည်းမနှဲပါဘူး AI လို့အတော်ကားခေါ်တဲ့ Artificial Intelligence ကွန်ပျူတာဉာဏ်ရည်တုကတော့ညာအထက်ဆုံးလူသားတွေလုံနိုင်တာထက်ကိုလုံနိုင်တဲ့အစွမ်းရှိသလိုအသုံးမကျဆုံးသူတော်မှဒီမမှားတဲ့အမှားမျိုးလဲလုံတတ်ကြတယ်။ကွန်ပျူတာကိုဖြစ်နိုင်ခြေရှိတာတွေအထက်ထက်မှတ်ခိုင်းပြီးတော့ဉာဏ်ရည်တုကိုဖန်တီးထားတာမျိုးပါ။အဲဒါကြောင့်ဒီပန်းသီးကိုဆက်ကမြင်လိုက်တာနဲ့ပန်းသီးလို့သိနေတာမျိုးအယောင်ဆိုရင်လဲဒါကတော့အနီအောင်ဒါကတော့အပြာရောင်ဆိုတာမျိုးဆက်ကခွဲခြားသိနေအောင်တီထွင်ထားတာလေ။
အလိုလျောက်မောင်းနိုင်တဲ့ self driving car တို့ကိုမျက်နှာကိုအလိုလိုမှတ်မိတဲ့ face recognition တို့ဆိုတာ AI စနစ်ကိုတုံးထားကြတာပါ။စေပညာပိုင်းမှာလည်း AI နည်းကိုအတော်လေးသုံးလာကြပါတယ်။ဥပမာတချို့ကင်ဆာယောဂါနဲ့ဆိုင်တာဆိုလို့ရှိရင်လူနာကိုဆက်နဲ့စကန်ဖတ်လိုက်တာနဲ့ဒီလူနာရဲ့ကင်ဆာယောဂါအခြေအနေဘယ်လိုရှိနေပြီလဲဆိုတာကိုဆက်ကဒီကြွညင်သူတွေတက်တော်မှာပို့ပြီးတော့သိနေတာတွေရှိရဗျ။
AI ဉာဏ်ရည်တုတွေကိုအခြေခံတဲ့လုပ်ငန်းတွေမှာစီးပွားရေးအကျိုးအမြတ်များနိုင်တယ်လို့နည်းပညာကြွမ်းကျင်သူတွေကခန့်မှန်းထားကြတယ်။2030ခုနှစ်မတိုင်ခင်မှာဒီ AI ကြောင့်မို့လို့ကမ္ဘာစီးပွားရေး16 trillion တိုးလာနိုင်တယ်လို့တွက်ထားကြတယ်လို့ Forbes Magazine ဆောင်းပါးတစ်ခုထဲမှာပြောထားတယ်ရှင်။ American အပါအဝင်ဒီနည်းပညာတိုးတက်တဲ့နိုင်ငံတွေမှာကုန်ထုတ်လုပ်မှုလုပ်ငန်းတွေ၊မြို့ပြသယ်ယူပို့ဆောင်ရေးလုပ်ငန်းတွေ၊ဒီလေယာစိုက်ပျိုးရေးလုပ်ငန်းတွေ၊အလုပ်ကင်ရှာဖွေရေးဈေးကွက်တွေ၊ဗန္ဓာရေးလုပ်ငန်းတွေမှာဒီ AI ကြောင့်မို့လို့တိတိတတ်တာပုံစံတွေပြောင်းလာနိုင်မယ်တဲ့။
စီးရဲကာကွယ်ရေးပိုင်းမှာ AI ကွန်ပျူတာဉာဏ်ရည်တုသုံးပြီးတော့တီထွင်နေကြတာကိုလည်းမမေ့နဲ့ဘူးလေ။ American စစ်တပ်မှာဆိုလို့ရှိရင် Joint Artificial Intelligence Center GAIC ဆိုတဲ့ဌာနတစ်ခုတော်မှဖွင့်ထားတယ်။ AI Next ဆိုပြီးတော့လေးလာဖို့ဒေါ်လာတန်း2000သုံးမယ်လို့တော်မှကြေညာထားတာ။သိပ္ပံပညာနဲ့ဆိုင်တဲ့လေးလာမှုတွေမှာလည်း AI အတွက်ဒေါ်လာတန်းရာနဲ့ချီပြီးတော့သုံးနေကြပါတယ်။
AI နဲ့ဆိုင်တဲ့သုတေသနလုပ်ငန်းပိုင်းမှာ American ကအခုလိုငွေကြေးအမြောက်အများရင်းနှီးပြီးတော့လေ့လာနေပေမဲ့ AI အခြေခံတဲ့လုပ်ငန်းသုံးပိုင်းမှာကျတော့တရုတ်ကဥဆောင်လွှမ်းမိုးထားမဲ့ပုံရတယ်ရှင်။တရုတ်မှာဒီအစိုးရကိုယ်တိုင်က AI နည်းပညာတိုးတက်အောင်လို့မဟာဗျူဟာချပြီးတော့လုပ်နေတာလို့တရုတ်နိုင်ငံဆိုင်ရာဒီ Google ကုမ္ပဏီအကြီးအကဲဟောင်း Kai Fu Lee ကပြောပါတယ်။အနာဂတ်တရုတ်စီးပွားရေးတိုးတက်ဖို့ဆိုလို့ရှိရင်ဒီ AI ကတိတ်ကိုအရေးပါတယ်ဆိုတာကိုတရုတ်အစိုးရကကောင်းကောင်းသိတယ်တဲ့အဲဒါကြောင့်လဲ2030မတိုင်ခင်မှာတရုတ်ရဲ့ဒီ AI အခြေခံနည်းပညာတွေကကမ္ဘာမှာထိပ်တန်းရောက်နေအောင်လို့အစိုးရကအစီအစဉ်ချလုပ်နေတာကိုသားညုံရ
အခုဒီ2019ခုနှစ်မှာ AI နည်းပညာနဲ့ဆိုင်တဲ့တီထွင်မှုသစ်သတင်းတွေကတော့ကြားနေရအောင်ပါပဲ ပြောမဲ့သာပြောတာလူတွေရဲ့အုံနောက်လိုမျိုးကွန်ပျူတာကခွဲခြားဆုံးဖြတ်နိုင်စွမ်းရှိအောင်လုပ်တဲ့ AI ဉာဏ်ရည်တုတွေရှိလာလိမ့်မယ်ဆိုတာ18ရာစုလောက်ခဲကဒီသိပ္ပံပညာရှင်တွေကကြိုတွက်ထားပြီးသားပြင်သစ်ကတွေးခေါ်ပညာရှင်သင်္ချာပညာရှင်ကြီး René Descartes ကတနေ့ကျရင်ဆက်တွေကလူတွေလိုမျိုးစဉ်းစားနိုင်ဆုံးဖြတ်နိုင်လိမ့်မယ်လို့1638ခုနှစ်လောက်ခဲကကြိုပြီးတော့ခန့်မှန်းထားခဲ့ပြီးသား
AI နဲ့သုံးပြီးတော့ဒီအသံနဲ့အမေးအဖြေလုပ်နိုင်တဲ့ Apple ရဲ့ Siri တို့ Amazon ရဲ့ Alexa တို့ Google ရဲ့ OK Google တို့ Samsung ရဲ့ Bixby တို့ဆိုတာအခုမှသုံးနေကြတာတကယ်တော့ဒီ MIT နီးပညာတက္ကသိုလ်ကြီးကပညာရှင်တယောက်က Eliza ဆိုတဲ့ဒီကမ္ဘာပထမဆုံးစကားပြောနိုင်တဲ့ဆက်ရုပ် Chatbot ကို1966ခုနှစ်ထဲကထွင်ထားပြီးသား
1996ခုနှစ်တုန်းကလည်း IBM ထွင်တဲ့ Super Computer ကကမ္ဘာစစ်တူရင်ချန်ပီယံ Garry Kasparov ကိုအနိုင်ကစားခဲ့သေးတယ်မဟုတ်လားဗျအဲ့ဒါဆိုရင်လေဒီနေ့ AI ဆန်နဲ့တွေ့ရင်တော့တကယ် AI နီးမဟုတ်ဘူးပေါ့ဒါပေမဲ့ရွှေ့နိုင်ကြီးရှိသမျှအကွက်တွေအားလုံးကိုကွန်ပျူတာကတွက်ချက်ရွှေ့နိုင်အောင်လို့တီထွင်ခဲ့လို့ကမ္ဘာမှာအတော်ဆုံးဆိုတဲ့သူကိုဆက်ကနိုင်အောင်ကစားနိုင်ခဲ့တာပဲမဆူမမော
2016ခုနှစ်တုန်းကလည်းဒီ AlphaGo ဆိုတဲ့ဆက်ကရွှေ့နိုင်တဲ့အကွက်ပေါင်းသသိန်းကျော်ရှိတဲ့တောင်ကိုရီးယားက Go ကစားနည်းကိုအနိုင်ကစားခဲ့လို့တမိုင်းနောက်တင်ခဲ့သေးတယ်လေကိုသားညုံဦးရဲ့ Go ကစားနည်းချန်ပီယံ Isedo နဲ့ဒီ AlphaGo ကိုကစားကြတာငါးပွဲမြောက်မှာ Isedo ကလက်မြောက်အရှုံးပေးခဲ့ရတော့တာပဲအခုပြောခဲ့သလိုဒီ AI ဉာဏ်ရည်ထုသုံးပြီးတော့မှစမ်းသစ်တဲ့တီထွင်မှုတွေလုပ်နေကြတာကတော့အကဏ္ဍအဆုံးပါပဲအလိုလျောက်မောင်းနိုင်တဲ့မော်တော်ကားတွေနဲ့ပတ်သက်တဲ့ဖန်တီးမှုအသစ်အကြောင်းတွေအပါအဝင် AI နဲ့ဆိုင်တဲ့သတင်းတွေအခု2019ခုနှစ်ထဲမှာပို့ပြီးတော့ကြားလာရအောင်မှာကတော့ထေချာပါလိမ့်ရှင
်ဒါကတော့မဆုမျက်မွန်စီစဉ်ပြီးတော့ကိုသားညို့ဦးကူညီတင်ဆက်ထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မအေးတနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ Transformer ဇာကားတွေတဲ့ရနောက်ဆုံးဇာကားတဲ့ဖြစ်နေ Bumblebee ရုပ်ရှင်ဇာကားကိုတော့ဒီစနေတင်းငွေမှာပဲ American ပြည်အောင်စုမှာစပြီးတော့ရုံတင်ပြသလိုက်ပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတို့ဒရိုက်ကိုပြောပြပေးသွားပါမယ
18 today, actually. Is the Beetle for sale?
It's yours, kid. Happy birthday.
ထဲဆောင်မှာရုပ်ရှင်ဇာတ်ကားရဲ့အောင်မြင်တာကလူတွေရဲ့စိတ်ထဲမှာငငယ်တုန်းကကစားခဲ့တဲ့အရုပ်တွေကိုပြန်တန်းတားမိတဲ့ခံစားချက်ကြောင့်လည်းဖြစ်ပါတယ်။ Transformers ရုပ်ရှင်ကားတွေကအခုနောက်ဆုံးထွက်မဲ့ဇာတ်ကားဖြစ်နေ Bumblebee ရုပ်ရှင်ကားတွေမှာပါဝင်ပြုဆောင်တဲ့ John Cena က
Well, I think the sense of nostalgia about the toys were such a phenomenon. They literally allowed children to do magic.
ကစားစရာရုပ်တွေကတကယ်ကိုအမကန်ဖြစ်စဉ်တစ်ခုပါပဲဒီ Transformers ရုပ်တွေနဲ့ကလေးတွေကမျက်လှည့်လုပ်လို့ရတယ်လေဒီအရုပ်ကပုံစံတစ်မျိုးကနေနောက်တစ်မျိုးကိုပြောင်းလိုက်လို့ရတယ်ပြီးတော့ငိုပုံစံကိုပြန်ပြောင်းလို့ရတယ်ဒီလိုပြောင်းလဲလို့ရတာက Transformers ရုပ်ပါအခြေခံသဘောကတော့မယုံနိုင်စရာပြောင်းလဲမှုစဖြစ်ပြီးတော့နောက်တော့တကယ်လက်တွေဖြစ်လာတဲ့သဘောပါဒီရုပ်ရှင်ထဲမှာစကြဝဠာကြီးကိုပြန်အစပြုပြီးတော့တကယ်ကိုစားတဲ့ပုံစံနဲ့စခဲ့တယ်။ကြီးပြေခန်းနာပြီးတော့စတိုင်ကျတဲ့အရာမှဖြစ်ရည်ကြီးတွေဖြစ်ခဲ့တယ်လို့ Transformer အရုပ်တွေနဲ့ရုပ်ရှင်တွေအကြောင်းကိုသူကပြောသွားပါတယ်။အခုနောက်ဆုံးရုပ်ရှင်ကပို့ပြီးတော့နည်းနည်းတဲ့ဇလန်းစီကိုပြည်သက်တွေကိုခေါ်သွားပေးပါမယ်။1989ခုနှစ်ကာလကိုဇညွန့်တီရိုက်ထားတာဖြစ်ပြီးတော့မင်းသမီး Hailey Steifel ကစေတောတက်ချာလီဝက်ဆန်ဖြစ်နေတဲ့တရုတ်ဆောင်ပြီးတော့သူကဆုံးမသွားတဲ့ဖခင်အတွက်လွမ်းဆွေးနေတဲ့စေတောတက်တယောက်ကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်သူပါသူရဲ့18နှစ်မြောက်ဝန်းကျင်မှာသူ့ဘာသူပြန်ပြီးလက်ဆောင်ပေးတဲ့အနေနဲ့အဝါရောင် Volkswagen လိတ်ခုံးကားလေးကိုကားတင်ကြိုင်ကနေဝယ်ခဲ့ပါတယ်တကယ်တော့သူ့ရဲ့ကားလေးက Autobot ကားဆက်ရုပ်တစ်ပါးဖြစ်နေတာဒီနောက်တော့မှကြည့်ခဲ့ရတာပါမင်းသားစီနာကတော့အားလုံးကိုမကြည့်မနဲ့ဖြစ်နေတဲ့ဂျပန်ဆက်ဖြစ်နေတဲ့တရုတ်ဆောင်ပါတယ်သူကဘမ်ဘဘီနဲ့တခြား Autobot ကားဆက်ရုပ်တွေကိုရှင်းလင်းဖို့လှုပ်ဆောင်တဲ့ Setter 7 အထူးအဖွဲ့ရဲ့အေဂျင့်အနေနဲ့တရုတ်ဆောင်တာပါ Director က Travis Knight ဖြစ်ပြီးတော့သူကသူ့ကြုံတွေ့ခဲ့ရတဲ့ငယ်ဘဝအတွေ့အကြုံတွေနဲ့ခေတ်ကာလအနေထားကိုပြန်ခန်းစားကြည့်ပြီးတော့ရုပ်ရှင်တွေက1989ကာလကိုပြန်ပြီးတော့ဖန်တီးထားတာပါအရင် Transformer ရုပ်ရှင်ကားတွေလိုပဲ Bumblebee ရုပ်ရှင်ကအရှင်ပြင်းတဲ့ဇာတ်ဖြစ်တာကြောင့်မင်းသားစီနာတယောက် သူ WWE အဖွဲ့ရဲ့ wrestling နိဗ္ဗာန်သမားတယောက်နဲ့တပ်ဖို့ခဲ့တော့မှတွေ့ကြုံမျိုးကိုပြေဝအောင်ချခွင့်ရခဲ့ပါတယ်။ဒီ Bumblebee ရုပ်ရှင်က American ပြည်အောင်စုမှာဒီဇင်ဘာလ22ရက်နေ့မှာပဲစတင်ပြီးရုံတင်ပြသပါလိမ့်ရှင
် Hey y'all friend I gotta tell you something Oh yeah I wanna be
ဒီတက်တဲ့ရောင်တင်းတော်အစီအစဉ်ကို Radio မှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yeah. All have my own yeah. Painted on the side and brown red. It's gonna stay
great. မရေသနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာတော့လူဒုအဖွဲ့အစည်းများဆိုင်ရာခေါင်းဆောင်မှုပညာတင်စုချီးမြှင့်ခံထားရတဲ့အမေရိကန်ပြည်ထောင်စု Brandeis တက္ကသိုလ်မှာဘွဲ့လွန်သင်တန်းတက်ရောက်နေတဲ့ကိုဒေးဗစ်ခန်အောင်ကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးပါမယ်။မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ကိုတော်ရှင်ရအားလုံးခင်ဗျာ။ကျွန်တော်နာမည်ကတော့ဒေးဗစ်ကွန်အောင်ဖြစ်ပါတယ်။ကျွန်တော်ကခု Massachusetts ပြည်နယ် Boston မြို့မှာရှိတဲ့ Brandeis တက္ကသိုလ်မှာရရှိတည်တံ့သောနိုင်ငံတကာဖွံ့ဖြိုးရေးဘာသာရပ်ကိုအထူးပြုလေ့လာနေတဲ့ဖွဲ့လွန်ကျောင်းသားတစ်ယောက်ဖြစ်ပါတယ်။ကျွန်တော်ဒီနေ့သူယုံကြည်ရာဆိုတဲ့ဒီအစီအစဉ်လေးမှာကျွန်တော်ရဲ့စိတ်ကူးအပိုင်းစားတချို့ကိုအခုလိုမျိုးအားလုံးနဲ့အတူဝေမျှခွင့်ရတဲ့အတွက်အတိုင်းမသိဝေမျှမိပါတယ်။ကျွန်တော်ဒီနေ့ညဝေမျှမယ့်အကြောင်းအရာလေးကတော့ဒုတိယအောင်မြင်ဖို့အတွက်အလိုအဆုံအရာဆိုပြီးခေါင်းစဉ်ပေးထားပါတယ်။အဲ့ဒါကတော့ဖိပန်နေကြလေးလာဖော်ထုတ်ထားတဲ့ theory တွေလိုမျိုးမဟုတ်ပေမဲ့ကျွန်တော်မြင်မြင်ကိုယ်တွေ့အရာရောဖတ်ပူးမှတ်ဘူးရတဲ့နာမည်ကျော်ပုဂ္ဂိုလ်ကြီးများရဲ့အထုပ်ပတ်တီတွေကနေကောက်ချက်ချမိတဲ့အတွေးအမြင်တစ်ခုသာဖြစ်ပါတယ်။လူတရားအောင်မြင်ဖို့အတွက်ဘယ်အရာတွေကအရေးကြီးဆုံးလဲလို့မေးလာလို့ရှိရင်ပြီးလို့ရတဲ့အဖြေတွေကအများကြီးပါ။ဒီတဲကမှအချိန်ကိုအကျိုးရှိစွာအသုံးချတတ်မှု၊ကိုကျင်းစာရိတ်ကကောင်းမှုမှု၊ဉာဏ်ပညာထက်မြက်မှု၊လူမှုဆက်ဆံရေးကောင်းမှုမှုစသဖြင့်ဖြင့်အကြောင်းအရာတွေအဖြေတွေအများကြီးပြောလို့ရပါတယ်။ဒါပေမဲ့အဲ့ဒီအရာတွေအားလုံးအတွက်ပိုပြီးအရေးကြီးတဲ့အရာတော့ပြင်းပြတဲ့စိတ်ဆန္ဒရှိမှုဆိုတဲ့အရာပဲဖြစ်ပါတယ်။အင်္ဂလိပ်လိုဆိုလို့ရှိရင်တော့ passionate ဖြစ်တယ်လို့ပြောလို့ရပါတယ်။ဒီ passion လို့ပြောတဲ့အခါမှာလူတစ်ယောက်ဟာ cause တစ်ခုအတွက်သော်လည်းကောင်းအကြောင်းအရာတစ်ခုခုအတွက်သော်လည်းကောင်းမိမိဘဝတိုးတက်ရာတိုးတက်ချောင်းနဲ့ဆက်နွယ်ပြီးကိုရောစိတ်ပါပြင်းပြင်းပြပြဆန္ဒရှိမှသာဒီထက်ကကျွန်တော်ပြောသွားတဲ့အချိန်တို့လူမှုဆက်ဆံရေးတို့ပတ်တကူစူးစမ်းအားထုတ်မှုဆိုတဲ့အရာတွေကနောက်ကလိုက်လာနေမှာဖြစ်ပါတယ်။ကျွန်တော်တို့လူဆိုတဲ့အမျိုးကပြင်းထန်ကြတာသဘာဝပါကိုယ့်ရဲ့စိတ်ကသာအပြည့်အဝလုံးဆောင်မှုမရှိခဲ့ဘူးဆိုလို့ရှိရင်ကိုလုံးမရတဲ့အရာပေါ်မှာအာတိသပြင်းပြမှုတစ်ခုခုကသာနောက်ကနေတွန်းပို့နေရမျိုးမရှိခဲ့ဘူးဆိုလို့ရှိရင်ဘဝကပို့ပြီးတော့ပြင်းပန်းတယ်လို့ကြိုးစားရကြိုးနဲ့တယ်လို့လည်းပေတော့မှခံစားရမှာမဟုတ်ပါဘူးကျွန်တော်တို့ပတ်ဝန်းကျင်မှာပဲဖြစ်ဖြစ်အောင်မြင်နေတဲ့ကမ္ဘာကျော်ပုဂ္ဂိုလ်ဘယ်သူကိုပဲဖြစ်ဖြစ်ကြည့်လိုက်လို့ရှိရင်သူတို့တယောက်ချင်းစီတိုင်းမှာဖုံးပိထားလို့မရတဲ့ passion ဆိုတာရှိနေတယ်ဆိုတော့အတိုင်းအတာတွေ့ရမှာဖြစ်ပါတယ်Apple ရဲ့ Steve Jobs ကိုပဲကြည့်မလား Alibaba ရဲ့ Jack Ma ကိုပဲပြောမလား Michael Jackson ကိုပဲကြည့်မလား Obama ကိုပဲပြောမလားဒါမှမဟုတ်ရင်ကျွန်တော်နိုင်ငံရဲ့လူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်မြန်မာပြည်ရဲ့ဒီမိုကရေစီရင်းနဲ့ပတ်သက်ပြီး passionate မဖြစ်ခဲ့ဘူးဆိုလို့ရှိရင်သူလည်းအခုဒီနေရာကိုရောက်လာစရာအကြောင်းမရှိပါဘူးအဲ့တော့အဖြေကရှင်းရှင်းလေးပါကျွန်တော်အားလုံးတို့ဘဝမှာအောင်မြင်ဖို့ရန်အတွက် Universal Formula ဆိုတာမျိုးကတော့မရှိပါဘူးဒါပေမဲ့တေချာတော်တစ်ခုကကျွန်တော်အားလုံးစီမှာမိမိရဲ့စိတ်ရဲ့အတွင်းတဏ္ဍာန်ထဲမှာကိန်းအောင်နေတဲ့ကိုတကယ်ဖြစ်ချင်တဲ့ကိုတကယ်လုပ်ချင်တဲ့စိတ်ဆန္ဒပြင်းပြင်းပြပြနဲ့စိတ်ကောလူကောပုံပေးပြီးထူးဆစ်ပုံဖော်ချင်တဲ့စိတ်ကူအိမ်မက်စန္ဒရီဆိုတာရှိမှဖြစ်ပါတယ်။အဲ့ဒီ passion ဆိုတဲ့အရာကိုမိမိကိုယ်ထဲမှာအချိန်မနှောင်းခင်ရှာဖွေဖို့ကတိတ်ကိုအရေးကြီးပါတယ်။တစ်ခါတလေမှာတော့မိမိရဲ့လက်ရှိရောက်နေတဲ့နေရာလက်ရှိဖြစ်တည်မှုအခြေအနေကမိမိရဲ့ passion ကိုလွတ်လွတ်လပ်လပ်ရှောက်ွေစူးစမ်းဖို့အတွက်အခွင့်မသားစရာမျိုးဖြစ်တတ်ပါတယ်။ဒါပေမဲ့မဆိုးရင်ပါနဲ့မိမိရဲ့ passion ကိုသာတွေ့အောင်ရှာပါလို့ကျွန်တော်ကတိုက်တွန်းချင်ပါတယ်။အဲ့ဒီ passion ဆိုတဲ့အရာကိုတွေ့တော့တဲ့အခါကျလို့ရှိရင်ကျန်တဲ့အရာတွေအားလုံးကသူ့ဟာသူအဝင်ခွင့်ကြဖြစ်လာပါလိမ့်မယ်။လမ်းကြီးမှာရှိနေတဲ့ကြိုးတွေ့နေတဲ့အသားစီတွေအားလုံးကိုလည်းကြော်ဖြစ်နိုင်ဖို့အတွက်သင်လိုအပ်တဲ့စိတ်တခွန်အားတွေကိုအဲ့ဒီ passion ဆိုတဲ့အရာကပဲဆောင်ကျင်းပေးပါလိမ့်မယ်။ကျွန်တ
ကျွန်တော်ဒီနေ့သူယုံကြည်ရဆိုတဲ့အစီအစဉ်လေးကနေပြီးဝင်မြောက်ခဲ့တဲ့ဒီအကြောင်းအရာလေးကတော်လာရှင်များအတွက်တွေးစရာတစ်ခုခုဖြစ်မယ်လို့ကျွန်တော်ပြောလိမ့်မိပါတယ်။အားလုံးပဲမိမိရဲ့ passion ကိုရှာတွေ့နိုင်ကြပါစေလို့ကျွန်တော်ဆုမကောင်းတောင်းအပ်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ
ရရှိမှာခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မြို့နယ်ထဲမှာရှိတဲ့ရဲကင်းစခန်း၄ခုကိုအေးရခိုင်လက်နက်ကိုင်အဖွဲ့တခုကနေပြီးတော့ဝင်ရောက်တက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်23ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာရမှုရှိခဲ့ပါတယ်။ပရိပခရီနဲ့တင်းမာနေတဲ့ရခိုင်ပြည်နယ်နောက်နိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်မှာအခုလိုမျိုးဖြစ်ရကြောင်းမလို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနိုင်ငံရေးလုပ်ငန်းတွေပေါ်မှာဘလောက်ထိရိုက်ခတ်လာနိုင်ပါသလဲ။တရားမှုတွေဘလောက်ထိရှိနိုင်ပါသလဲ။လာမယ့်အင်ကာနီညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးတော့ဖို့ရှိပါတယ်။ဗီဒီယိုမြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုလို့ရှိရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အယူဆကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822555ဖြစ်ပြီးတော့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ VOA ဒဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
မနေ့ပြန်အင်္ဂါညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။တင်းနာညရဲ့သတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
်။ Americasအစိုးရဒီရထားရတဲ့လုပ်ငန်းတွေပြန်လည်လက်ပတ်နိုင်အောင်လို့ယာယီအသုံးစရိတ်ဥပဒေကြမ်းတွေကိုမဲခွဲအတည်ပြုနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေပြင်ဆင်နေပါတယ်။အသုံးစရိတ်တွေကိုတီးကြားစီခွဲပြီးတော့ဒီတစ်ပတ်ထဲမဲခွဲမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့သူတောင်းနေတဲ့တိုင်းကာစီလွှတ်တော်ကအတည်မပြုရင်တိုင်းဆောင်နိုင်ဖို့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာဖို့အထီးစဉ်းစားနေတယ်လို့တင်းငွေနေနေတော်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဆီးရီးယားမှာ IS သွေးကြွားတဲ့အပေါ်အမေရိကန်တပ်တွေနဲ့အတူတိုက်နေတဲ့ကတ်လူမျိုးတပ်တွေကိုတူရကီတွေဘက်ကမတိုက်ဘူးဆိုတဲ့အာမခံချက်ရအောင်ကြိုးစားတဲ့အနေနဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ဟာတူရကီမှာတွားရောက်ဆွေးနွေးနေပါတယ်။ဆီးရီးယားကနေအမေရိကန်တပ်တွေပြန်ရုပ်သိမ်းမဲ့ကိစ္စမှာအမေရိကန်တပ်တွေနဲ့ပူးပေါင်းတိုက်နေတဲ့ YPG ကတ်တပ်ဖွဲ့တွေ BND ရဲ့ကင်းရေးကမဖြစ်မနေလိုအပ်တဲ့အခြေအနေတစ်ခုဖြစ်တယ်လို့ Mr. Bolton ကတူရကီနိုင်ငံကိုတွားခင်တင်းငွေနေတော့ကပဲပြောကြားခဲ့ပါတယ်။ကုန်သွယ်ခွန်အပြန်အလှန်ကောက်ခံရေးကိစ္စတင်းမာနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာပြည်လည်မှုရရှိဖို့အတွက်နှစ်နိုင်ငံကကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်တွေဘေကျင်းမြို့တော်မှာဒီကနေ့စတင်ဆွေးနွေးနေပါတယ်။နှစ်ရက်ကြာဆွေးနွေးပွဲကနေရလဒ်ကောင်းတွေထွက်လာမယ်လို့နှစ်ဖက်လုံးကအကောင်းမြင်ပြောနေကြပါတယ်။တစ်ချိန်တိုင်းမှာပဲတရုတ်တို့ပိုင်ဆိုင်တယ်လို့ပြောနေတဲ့တောင်တရုတ်ပင်လယ်ထဲမှာအမေရိကန်ရေတပ်ဖြတ်တင်းမောတစင်းကိုခုံမောင်းသွားတာတွေ့တဲ့အပေါ်မှာတရုတ်ကကန့်ကွက်ခဲ့ပါတယ်ဒီကိစ္စကိုပြင်းပြင်းထန်ထန်ကန့်ကွက်ပေမဲ့ကုန်သွယ်ရေးဆွေးနွေးပွဲကတော့ဆက်လုပ်သွားမယ်လို့တရုတ်အစိုးရပြောခွင့်ရသူကပြောကြားခဲ့ပါတယ်ကမ္ဘောနိုင်ငံမှာတော့ဒီအာနာသိမ့်ဖို့စူးစမ်းတဲ့စစ်တပ်အရာရှိ9ယောက်ထဲက4ယောက်ကိုဖမ်းဆီးလိုက်ပြီလို့အစိုးရပြောခွင့်ရသူကပြောပါတယ်ထိုင်းနိုင်ငံမှာခီးတထောင်နားပြီးတော့ Australian နိုင်ငံထွက်ပြေးခိုလုံမှုစူးစမ်းတဲ့ Saudi Arabia လူမျိုးအမျိုးသမီးငယ်ကိုအတင်းကျပ် Saudi Arabia ကိုပြန်ပို့မှာမဟုတ်ဘူးလို့ထိုင်းလူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်ရှင်
။နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်ထုတ်လို့ရမှုကမအီတန်စင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးချင်းမှာပဲည10:00ကနေ 11:00 အထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်2000